Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းဖြစ်ကြပါစေရှင်။ View American တန်ရဲ့2022ခုနှစ် January 18ရက်တနင်္လာနေ့မနက်ဖြန်အစီအစဉ်တွေကို American ပြည်တော်စု Washington DC မြို့တော်ကနေလိုင်းနိုမီတာ32နဲ့49ပထမနာရီဝက်မှာဆိုင်းလမီတာ190နဲ့ VOA Facebook စာမျက်နှာကပါဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။ကျွန်တော်ခင်မျိုးတက်ပါဒီမနက်ခင်းအစီအစဉ်တွေကိုတာဝန်ယူပြီးတင်ဆက်ပေးမှာပါ။ဒီမနက်ခင်းထုတ်လွှင့်ပေးမယ့်သတင်းတွေထဲမှာမြန်မာဒီမိုကရေစီနဲ့ငြိမ်းချမ်းရေးအတွက်ဒေါ်ဆန်းစုကြည်ဟာမရှိလို့မဖြစ်ဘူးလို့ဖိလစ်ပိုင်နိုင်ငံခြားရေးဝန်ကြီးကပြောကြားလိုက်တယ်။ယူကရိန်းအစိုးရ website စာမျက်နှာတွေအတိုက်အခိုက်ခံခဲ့ရတာအတွက်ယူကရိန်းကရုရှားကိုအပြစ်တင်လိုက်တာလို့ထူးခြားတဲ့သတင်းတွေနဲ့အတူသတင်းပေးပို့ချက်တွေထဲမှာတော့
ခလူးလေးတောင်ကြီးကပြည်တဲ့တပတ်တွေကိုစစ်ကောင်စီကနေပြီးတော့တို့ရွာတွေပြန်လာလို့ရပြီလို့ပြောတယ်။ဘယ်လိုပြောလဲဆိုတော့တို့လက်မှတ်ကြီးနဲ့ပြည်ဖို့ရှိရပါတော့။အဲမင်းတို့နေအဲ့နေရာကိုစနိုင်တယ်။အဲမင်းရွာပြန်လာခဲ့အဲ့လိုပြောရခါရပါတယ်ရလဲရှောက်လန့်ပြီးတော့ပြန်ရတယ
်ကင်းပြင်းနေရင်တိုက်ပွဲတွေကြောင့်ဥယျာဉ်ဆန့်ခွာထွက်ပြေးနေရတဲ့ဒုက္ခတွေရဲ့အခြေအနေတွေကိုကြားကြမှာပါဒါအပြင်ကိုဗစ်ဆေးသင့်နှမျိုးနဲ့အာရှအထည်လေးလုပ်ငန်းအခြေအနေတွေကိုလည်းတင်ပြပေးဖို့ရှိပါတယ်အပတ်စဉ်ကဏ္ဍတွေထဲမှာတော့မြန်မာနိုင်ငံကအထည်ချုပ်လုပ်ငန်းချောင်းတင်ပြထားတဲ့ကမ္ဘာမြန်မာမီဒီယာမြင်ကွင်းကဏ္ဍအပြင်ထူးခြားဆန်ပြားသတင်းတွေသတင်းတွေတဲကတုတ်တက်အစီအစဉ်နဲ့မြန်မာပြည်ကပေးစာများအစီအစဉ်ကိုလည်းထုတ်လွှင့်ပေးပါအမေအခုတော့ခြေတန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်တိုင်ကြီးထိုင်တဲ့မတ်အင်ဂျင်နိုင်တို့ကကြေညာပေးပါမယ
်မြန်မာနိုင်ငံမှာ
သတင်းတွေကိုမတ်တင်ကြီးထိုင်တဲ့မတ်အင်ဂျင်နိုင်တို့ကတင်ပြပေးမှာပ
ါမြန်မာနိုင်ငံမှာဒီမိုကရေစီပြန်လည်ကျင့်သုံးနိုင်ရေးအတွက်ဒေါက်ဆန်းစုကြည်ဟာမရှိမဖြစ်ဖြစ်ကြောင်းသူမကိုပြစ်ဒဏ်ချမှတ်ထားပေမဲ့လို့လဲငြိမ်းချမ်းရေးဆွေးနွေးပွဲတွေမှာသူမပါဝင်ရမယ်လို့ဖိလစ်ပိုင်နိုင်ငံခြားရေးဝန်ကြီးတီယိုဒိုရိုလော့ဆန်ကတင်းငင်ရီနေမှာပြောပါတယ်ဒေါက်ဆန်းစုကြည်အပေါ်စစ်ကောင်စီတရားရုံးရဲ့ပြစ်ဒဏ်ဆင်းမှုကိုလည်းဖိလစ်ပိုင်နိုင်ငံခြားရေးဝန်ကြီးကရှုတ်ချပါတယ်စစ်ကောင်စီအနေနဲ့နိုင်ငံရေးအကျဉ်းသားအလုံးကိုပြန်လွှတ်ပေးရေးအကြမ်းဖက်မှုတွေရပ်ပြီးလူ့ခွင့်ရေးကိုလေးစားလိုက်နာရေးနော်ဝေနိုင်ငံခြားရေးဝန်ကြီးအန်နီကင်ဟူတ်ဖဲရဲ့တောက်ဆိုချက်အတိုင်းပဲထပ်တူခံယူတယ်လို့လည်းဖိလစ်ပိုင်နိုင်ငံခြားရေးဝန်ကြီးကပြောပါတယ်မြန်မာစစ်တပ်ခေါင်းဆောင်တွေအနေနဲ့တက်ဆိုင်သူအလုံးပါဝင်တဲ့တွဲဆောင်ဆွေးနွေးရေးမှာပါဝင်ပြီးဒီမိုကရေစီအတွင်းကူးပြောင်းမှုလုပ်ငန်းစဉ်ကိုပြန်လည်ဆောင်ရွက်ဖို့လည်းတောင်းဆိုကြောင်းကြေညာချက်မှာဖော်ပြပါတယ်။ဒါပေမဲ့ဆွေးနွေးပွဲတွေမှာဒေါအောင်ဆန်းစုကြည်မပါရင်တော့အတိတ်ပဲမဲ့ဖြစ်မယ်လို့လည်းဖိလစ်ပိုင်နိုင်ငံခြားရေးဝန်ကြီးကပြောပါတယ်။မြန်မာပြည်နာဖြည့်ရှင်ရေးအာဆီယံရဲ့ဘုံသဘောတူညီချက်၅ရက်တိုးတက်မှုရှိစေဖို့ဖိလစ်ပိုင်ဘက်ကတိုက်တွန်းဆောင်ရွက်မယ်အကြောင်းလဲနိုင်ငံခြားရေးဝန်ကြီးကပြောပါတယ်အာရကန်ရိုဟင်ဂျာကယ်တင်ရေးတပ်အာဆာအဖွဲ့ခေါင်းဆောင်နဲ့ညီကိုတော်ဆက်သူမိုဟာမက်ရှားအလီကိုဖမ်းဆီးကြောင်းဘင်္ဂလားဒေ့ရှ်ရဲ့တပ်ဖွဲ့ကတနင်္ဂနွေနေ့မှာပြောပါတယ်အာဆာအဖွဲ့ခေါင်းဆောင်အတ္တလာအဘူအမာဂျူနူနီနဲ့ညီကိုတော်ဆက်တဲ့မိုဟာမက်ရှားအလီကိုဘင်္ဂလားဒေ့ရှ်အထူးရဲတပ်ဖွဲ့ကစနေနေ့နောက်ပိုင်းမှာဖမ်းဆီးတာဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်ရဲ့ကမ်းရိုးတန်းမြို့ကောက်ဆက်စာအနီးကစခန်းတစ်ခုမှာအလီကိုမူရစေဝါလက်နက်တွေနဲ့အတူဖမ်းဆီးရမိကြောင်းဘင်္ဂလားဒေ့ရှ်အထူးရဲတပ်ဖွဲ့ကြေညာချက်မှာဖော်ပြပါတယ်။အာဆာနဲ့အခြေဆက်ရှိပြီးအာဆာခေါင်းဆောင်အတာလာနဲ့လည်းပုံမှန်အဆက်အသွယ်ရှိကြောင်းအလီကဖြောင့်ချက်ပေးကြောင်းလည်းကုကဲရေးအရာရှိက AFP သတင်းအေဂျင်စီကိုပြောပါတယ်။အလီပြန်ပေးဆွဲထားသူတဦးကိုကဲတင်နိုင်ခဲ့ကြောင်းလည်းသူကပြောပြမိ့အသေးစိတ်ကိုတော့မပြောပါဘူးအာရကန်ရိုဟင်ဂျာကဲတင်ရေးတပ်အာဆာလက်နက်ကိုင်အဖွဲ့ဟာဆိုရင်နိုင်ငံရေးအတိုက်ခံတွေကိုလှုပ်ချက်မှုမူးယစ်စေဝါမှောင်ခိုမှုဒုက္ခသည်စခန်းတွေအတွင်းမှာအကြောက်တရားလွှမ်းမိုးအောင်လှုံ့ဆော်မှုတွေလုပ်တယ်လို့ဆွဆွဲခံထားရတာပါဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးရတဲ့တိမ့်ချီတဲ့ရိုဟင်ဂျာတွေကိုထာနေပြန်ရေးနှစ်နိုင်ငံသဘောတူညီချက်နဲ့ကြိုးစားခဲ့ပေမဲ့လို့လေမြန်မာဘက်ကရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုလက်မခံတယ်လို့သူတို့ကိုနိုင်ငံသားဖြစ်ရမှလည်းတည်ဆဲဥပဒေအတိုင်းဆောင်ရွက်ရမယ်လို့ပြောခဲ့တာပါ Oza Shide, Rohingya Lumbu Taiwan Gansau, Mohib Ulane, Islami Janta Kuga, Boko Kuna Udo, Tapia Kayamuri Adre, Asago Susweke Binaubai, Aku, a legal Pansimu Haso Ye, Asa Ye, Simiazo, Powet Ugo Pansimu Pipari. Ukraine Soya Ye website to Nakshet Taka Kayamu Adre, Ukraine, Russia Go, Deningni Ma Pitin Piosu like Bari. Tahada Chinga, Soviet Tamara Nanga Hau Apo, Russia Soya Ye, Hybrid War, Say Yuhane, Dekamu, Zedabai Pite, Lu, Biosu, Shokchara, Pipari.
We're witnessing one of the biggest cyber attacks over the last.
Soli Nietu, Jimazon Cyber, Dekai Kayamu, the Kugu, Jongui, Niabare, Wenjitana, Sekuna Kula, Pikai B, Thruya, website with Tessi Kayade, Dekai Kayamuji, Pipare, Lu, Nangaye, Tusatoye Center, Dutia, Jige, Big Da Zuraga, Pyogera, Pipare. Ukraine, Shiva Neza de Shama, Russia Baga, Dapo went the thing Chatarane Duve, Saiba Dakai Mugu, Russia Ga, Juka, Sawyanide, Surago, a Tau Tariga, Yatan Nijangle, Ukraine Dawin Shiduriga, Piovari. Internet and a Pautin Dakai Chow, Ukraine, Suswege Guru, Russia Baga, Jinji Yinsan Tabade. Coronavirus Mugwe Omicron Kusamune Yinsai Niade American Piransuma Lame Trimbaduha Kekele Melo American Pitu Jama Yisanya Yashicho Dr. B. Beck Matika Tening Nuni Mapiovare Kusatu Ye Dwamiala B. Seyong Rule Pientan Juvania Chow ABC Yotan Ye This Week Seesima Dr. Matika Piosu Keraba Santa Mugo Sango Samy Machi Chao, Gobit Santa Ye Test Kit Dregule, Lo Shide American Pidure Tango, Majagima Bosan Binai Machi Chao, D. Chinigo Jolo Naimava Lule, Doctor Madika Abuse Bone Piovari, Dagwazi Toye, Tamam Hole Majakana Gobit Sisi Ye Dre, Tamara Paitin Ye Nujajago, Diayon Choka Damian Lite, Majadikinga Senior Sumpia Chekuro, Aloma Sibia Chongne,
အများကြီးသူကျမ်းမာရေးအတွက်အကျိုးနည်းစေတဲ့ကိစ္စလို့လဲသူကရည်ညွှန်းပြောဆိုခဲ့ပါတယ်ရှင်။ဒီလိုအမေရိကန်ကမနက်ဖြန်မြန်မာဘာသာအစီအစဉ်တွေကိုမနက်
6.95ကနေပြထုတ်လွှင့်ပေးနေပါတယ်ရှင်။မင်္ဂလာပါ။ကျမအင်ဂျင်နိုင်ပါရှင်။သတင်းစီစဉ်ဒုတိယပိုင်းကိုဆက်လက်တင်ဆက်မှာပါ။အမေရိကန်ပြည်ထောင်စုတက္ကသစတီနယ်ကဖျားရှိခိုးကျောင်းမှာစနေနေ့ကလူလေးဦးကိုဆယ်နာရီကြာတစ်စက္ကန့်ဖြင့်ဖမ်းဆီးခဲ့သူဟာအသက် 44နှစ်ဆွတ်လုံခြုံရေးအဖွဲ့တွေကတနက်နဲ့ပြည်ပြီးအသေးဖမ်းဆီးခဲ့တာပါ။တစ္စကံဖြစ်လူတွေကိုဖမ်းဆီးခဲ့သူရဲ့လုပ်ရက်ဟာကြောက်မက်ဖွယ်ကောင်းတဲ့လုပ်ရက်ဖြစ်သမရဂျိုးဘိုင်ဒန်ကရှုံချပြောဆိုခဲ့ပါတယ်။တိုက်ရိုက်ထုတ်လွှင့်ပြသချက်တွေအရဒဇာဂန်တွေကိုဖမ်းဆီးခဲ့တဲ့မလစ်ဖိုင်ဇယ်အကရမ်ဟာအမေရိကန်စစ်တပ်အရာရှိတွေကိုတပ်ဖို့ကြိုးပမ်းမှုနဲ့အမေရိက Kiki ကိုလွတ်ပေးဖို့အော်ဟစ်တောင်းဆိုခဲ့တဲ့အတန်တွေကြားခဲ့ရတယ်လို့ဆိုပါရယ် Fort Worth အနီးက Beth Israel အတင်းတော်ကြောင့်မှစနေနေ့ကဒဇဂန်၄ဦးကိုဖမ်းဆီးခဲ့တဲ့ဗြိတိန်နိုင်ငံသား Akram ကိုအဲ့ဒီည၉နာရီလောက်နောက်ဆုံးဒဇဂန်ဖျားเจ้าကထွက်လာပြီးနောက်မှာ American လုံခြုံရေးတပ်ဖွဲ့တွေကပြစ်ဒဏ်ဖမ်းဆီးခဲ့ပါရယ်တနည်းအနေနဲ့ကထုတ်ပြန်တဲ့ FBI ရဲ့ကြေညာချက်မှာတော့ Akram ရဲ့အကြမ်းဖက်လုပ်ရက်မှာအခြားမည်သူမှပါဝင်တဲ့အရေးအယံမရှိခဲ့ဘူးလို့ဖော်ပြထားပေမဲ့ဖြစ်နိုင်တဲ့ရည်ရွယ်ချက်ကိုတော့ရေးသားထားခြင်းမရှိပါဘူး။နေအိမ်အခြေချုပ်ကန့်သက်ချက်တွေကိုဖောက်ပြတဲ့အတွက်တင်သစ်အီရန်ပညာရှင် Forever Adol Khan ကိုပြန်လည်ဖမ်းဆီးထားကြောင်းအီရန်အာဏာပိုင်တွေကအကြေပြုခဲ့ပါတယ်။တရားစီရင်ရေးနဲ့ဆိုင်တဲ့သတင်းတွေဖော်ပြနေတဲ့ website ဖြစ်တဲ့ mizan.news မှာ January 16ရက်နေ့ကရေးသားထားရမှာတော့ electronic စောင့်ကြည့်ရေးလက်ကောက်ဝတ်တက်ခံထားရတဲ့ Adol Khan ဟာတရားရုံးရဲ့ကန့်သက်ချက်တွေကိုအချိန်ပေါင်းများစွာချိုးဖောက်ခဲ့တယ်လို့ Iran တရားစီရင်ရေးဌာနလက်ထောက်အကြီးအကဲတဦးရဲ့ပြောဆိုချက်ကိုကိုကဖော်ပြထားပါတယ်။ အသက်62နှစ်အရွယ်အဒယ်ခါကိုတရားရေးအာဏာပိုင်တွေဘက်ကထက်ခါတလဲလဲသတိပေးနေပေမဲ့သူ့အပေါ်နေအကျဲကျုပ်ကန့်သက်ချက်တွေကိုချိုးဖောက်ခဲ့တယ်လို့အဲ့ဒီအရာရှိကပြောခဲ့တယ်လို့ဆိုပါတယ်အဒယ်ခါအပေါ်နောက်ထပ်ထောင်ဒဏ်အသစ်ချမှတ်လိုက်တဲ့အတွက်ပြည်နယ်နိုင်ငံသားရေးဝန်ကြီးဌာနကဇန်နဝါရီလ12ရက်နေ့ကရှုံချခဲ့ပြီးဒီအမှုဟာပြင်သစ်နဲ့အီရန်အစိုးရကြားဆက်ဆံရေးအပေါ်အပြတ်သဘောဆောင်တဲ့အကျိုးဆက်တွေဖြစ်ပေါ်စေကြောင်းနဲ့သူ့ကိုချက်ချင်းပြန်လွှတ်ပေးဖို့တောင်းဆိုခဲ့ပါတယ်အဒယ်ခါဟာပြင်သစ်မှာကြော်ကြားတဲ့ Paris Institute အဖွဲ့ရဲ့နိုင်ငံရေးလေ့လာမှုဌာနကအီရန်ဆိုင်ရာကျွမ်းကျင်သူတအုပ်ဖြစ်ပြီး2019ခုနှစ်ဇွန်လ5ရက်နေ့မှာတီဟီရန်လေဆိပ်မှာဖမ်းဆီးခံခဲ့ရပါတယ်သူကိုနိုင်ငံတော်လုံခြုံရေးချိုးဖောက်မှုနဲ့အီရန်အစိုးရကထောင်ဒဏ်5နှစ်ချမှတ်ခဲ့ပြီး2020ပြည့်အောက်တိုဘာလမှာနေအိမ်အကျယ်ကျုံးနဲ့နေခွင့်ပြုခဲ့တာဖြစ်ပါတယ်ဆိုမာလီနိုင်ငံမြို့တော်မိုဂါဒီရှုမှာအသေးခံဘုံခွဲသူတအုပ်လက်ချက်ကြောင့်အစိုးရပြောခွင့်ရသူလည်းဖြစ်သတင်းတောက်ဟောင်းလည်းဖြစ်တဲ့မိုဟာမက်အီဘရာဟမ်မိုလင်ဒဏ်ရာရခဲ့ပါတယ်။မြို့ထဲမှာရပ်ထားတဲ့မိုလင်ရဲ့ကားစီကိုအသေးခံဘုံခွဲသမားပြေးသွားပြီးသူ့ရဲ့ဝစ်စကုတ်မှာဝတ်ထားတဲ့ဖောက်ခွဲရေးပစ္စည်းခလုတ်ကိုနှိပ်ပြီးဖောက်ခွဲခဲ့ကြောင်းမျက်မြင်သက်သေတွေက BOA ဆိုမာလီဌာနကိုပြောကြားခဲ့ပါတယ်။ဘုံချီစံတွေထိမှန်မှုကြောင့်မိုလင်ရဲ့လက်နဲ့ခြေထောက်မှာဒဏ်ရာတွေရခဲ့ပါတယ်။ဆိုမာလီစစ်သွေးကြအဖွဲ့ El Shabab ကတော့ဒီတိုက်ခိုက်မှုအတွက်သူတို့လက်ချက်ဖြစ်ကြောင်းချက်ချင်းထုတ်ဖော်ပြောဆိုခဲ့ပါတယ်။သူဟာ BBC ဆိုမာလီဌာနကသတင်းတောက်ဟောင်းတအုပ်ဖြစ်တယ်လို့ဆိုမာလီတရင်များတမကကိုဦးဆောင်ခဲ့သူလည်းဖြစ်ပါတယ်။အခုလိုမိုလင်ကိုပြစ်မှတ်ထားတိုက်ခိုက်ခဲ့တဲ့လို့ရဟာဆိုးရွားတဲ့အကြမ်းဖက်တိုက်ခိုက်မှုဖြစ်ဆိုမာလီဝန်ကြီးချုပ်မိုဟာမက်ဟူစိန်ရိုဘောကရှုံချခဲ့ပြီးဒဏ်ရာတွေကနေအမြန်ဆုံးတတ်တာလာစေဖို့လဲဆူတောင်းကြောင်းဝန်ကြီးချုပ်ကပြောဆိုခဲ့ပါတယ်။အမေရိကန်ပြည်ထောင်စုအရှေ့တောင်ဘက်ပိုင်းမှာပြင်းထန်တဲ့စောင်းရာသီမုန်တိုင်းကြောင့်လျှက်စစ်တအားတွေပြတ်တောက်ပြီးတပ်ပင်တွေခြံစည်းရိုးတွေကျိုးကျခဲ့သလိုလမ်းတွေပေါ်မှာလည်းရေခဲပြင်လိုမျိုးအေးခဲဖုံးလွှဲနေပြီးလူတွေကိုဒုက္ခရောက်စေခဲ့ပါတယ်။ဂျော်ဂျီယာ၊မြောက်ကော်ရီလိုင်းနာ၊တောင်ကော်ရီလိုင်းနာနဲ့ဖလော်ရီဒါပြည်နယ်တွေမှာလူပေါင်းတောင်းနဲ့ချီလျှက်စစ်မီးသုံးမရပါဝါတွေပြတ်တောက်ခဲ့ပါတယ်။အမေရိကန်မိုးလေဝသဌာနမုန်တိုင်းခန့်မှန်းရေးစင်တာရဲ့အဆိုအရကာရိုလိုင်းနာ၊ဂျော်ဂျီယာ၊တန်နက်စီနဲ့ဗာဂျီးနီးယားပြည်နယ်တွေကတချို့နေရာတွေမှာတနအီကိုနှင်းတလက်မကျော်နှုန်းကျဆင်းခဲ့တယ်လို့ဆိုပါရယ်။မုန်တိုင်းကြောင့်တောင်ပိုင်းဒေသတချို့မှာလေကြောင်းခီးသွားလာဖို့အလွန်ခက်ခဲစေခဲ့ပါရယ်။တနင်္ဂနွေနေ့နောက်ပိုင်းမှာရာသီဥတုအခြေအနေဆက်လက်ဆိုးရွားလာပွဲရှိပြီးဝါရှင်တန် DC area တဝိုက်လေဆိပ်တွေမှာလေရင်တွေရနာထားဖို့ရှိကြောင်းဖက်ဒရယ်လေကြောင်းထိမ့်သိမ့်မှုအုပ်ချုပ်ရေးဌာနကပြောကြားခဲ့ပါရယ်ရှင်။
ဒီနေ့လာနေမနေ့ကထိတ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်အင်ဂျင်နိုင်နဲ့မတ်တင်ကြီးထိုက်တို့ပြောပြပေးခဲ့ကြတာပါ။ VO ရဲ့မနေ့ကရေဒီယိုအစီအစဉ်တွေကို VO ရဲ့ Facebook စာမျက်နှာနဲ့ YouTube စာမျက်နှာတွေမှာလည်းရုပ်သံဖြစ်နဲ့ကြည့်ရှုနိုင်ပါတယ်။အခုတော့သတင်းတက်ဖို့ကြတဲ့သတင်းဆောင်ပါတွေကိုဇက်တိုက်ထုတ်လွှင့်ပေးပါမယ်။ပထမဆုံးတော့ကင်းပြည်နယ်တဲကဒုက္ခသည်တွေရဲ့အခြေအနေကိုကြည့်ရအောင်ပါ။ကရင်ပြည်နယ်မြောက်ရီခရိုင်ထဲမှာစစ်ကောင်စီတပ်တွေနဲ့ကရင်အမျိုးသားလွတ်မြောက်ရေးတပ်ပြည်သူ့ကာကွယ်ရေးတပ်စတဲ့ပူးပေါင်းတပ်ဖွဲ့တွေကြားတိုက်ပွဲတွေဖြစ်နေတဲ့အတွက်တောင်ရင်းမြစ်အနီးမြန်မာဘက်အချက်မှာစစ်ပေးရှောင်ဒုက္ခသည်က4000လောက်ရှိနေတော့တယ်။စနေနေ့ကတော့ဖလူလေးတောင်ကြီးအနီးကဒုက္ခသည်တွေရှိတဲ့နေရာကိုလက်နက်ကြီးတွေကျနိုင်နေဆိုပြီးတော့စစ်ကောင်စီကနေနေရပြန်ဖို့အတွက်ဖိအားပေးခဲ့တဲ့အတွက်ဒုက္ခသည်800ကျော်လောက်ဟာနေရပြန်သွားကြတယ်လို့ဒုက္ခသည်တွေကိုအကူအညီပေးနေသူတွေကပြောပါတယ်။ဒီကြောင့်အပြည့်အစုံကိုတော့ VOA သတင်းတောက်မတ်အေးမာကပြောပြပေးမှာပါ
။ကရင်ပြည်နယ်မြောက်ရီခရိုင်လေးကေကောမြို့တဲ့အနီးကဖလူကြီးဖလူလေးကျေးရွာတွေမှာပြီးခဲ့တဲ့ရက်ကစစ်ပေးဆောင်တွေခုံလုံနေတဲ့ဒီမိုကရေစီကရင်ကျွတ်ကျွတ်တက် DKPA စခန်းတစ်ခုကိုစစ်ကောင်စီကလေချောင်းကရောမြေပြင်ကပါထိုးစစ်ဆင်ပြီးတက်ခတ်ခဲ့တာကြောင့်စစ်ဘေးရှောင်တွေထွက်ပြေးကြရပြီးတောင်ရင်းမြစ်တစ်လျှောက်မြန်မာဘက်ချမ်းမှာဒုက္ခသည်4000လောက်ရှိနေတာပါဖလူလေးတောင်ကျင်းဤမှာနေထိုင်နေတဲ့ဒုက္ခသည်တွေကိုတော့စစ်ကောင်စီဘက်ကနေရပြန်ဖို့ဖိအားပေးခဲ့တာကြောင့်လူ800ကျော်လောက်နေရပြန်သွားခဲ့တယ်ဆိုပြီးဒုက္ခသည်တွေကိုအကူအညီပေးနေသူတူကပြောပြပါတယ
်ဖလူလေးတောင်ကျင်းကပြည်တဲ့ဒုက္ခသည်တွေကိုစစ်ကောင်စီကနေပြီးတော့ဒုရွာတွေပြန်လို့ရပြီလို့ပြောတယ်ပြောတဲ့ခါကျတော့ဘယ်လိုပြောလဲဆိုတော့သူတို့လက်နက်ကြီးနဲ့ပြစ်ဖို့ရှိတယ်ပေါ့နော်အဲမင်းတို့နေတဲ့နေရာကိုကျနိုင်တယ်အဲမင်းရောပြန်လာခဲ့အဲ့လိုပြောတဲ့ခါရာသားတွေကလည်းရှောက်လန့်ပြီးတော့ပြန်ရတယ်မနေ့နေ့လည်းနေဖို့တော့လူ400ရှိတယ်ကျွန်တော်ထမင်းတက်ဖို့ပဲညနေ9နာရီထမင်းတက်ဖို့တော့လူ90လောက်ပဲကျန်တယ်အဲတချို့ကပြန်ကျွန်တော်တို့တော်တဲ့ချိန်မှာပြန်နေတဲ့လူပဲရှိတယ်အဲပြန်ဖို့ပြင်နေတဲ့လူရှိတယ်လူကြီးရောပြန်များတယ် ตัวเดียวจะเปลี่ยนอะไรก็จะได้ว่าไอ้พลูพลูจีบมาบาลีเราเลยใช่ไหมตัวเดียวเวลาเราการนับบาลีมาเด็ดคงย้ายเดไปดูเวลาเราลุยหรือเสียงเก่าเดแล้วทีมันเนี่ยสอยจนเราจะจีได้ขนาดช้ามาจะชี้เรื่องนี้มาเตะยาเลยจังเลยไอ้ง่ายง่ายเสียละสลิจิวเปลี่ยนอะไรไม่ทำอะไรเลยดีกว่าจะช้ามาเสียเราเปลี่ยนอะไรเอาเป็นที่ต่อยมาเราอันนี้เราต้องนอนจอดสี่ปีอะไรเนี่ย
ตาเป็นแม่เลยลูเลี้ยวอันนี้ก็ดิโมกราซีที่เจ้าตัวจะเข้ามาคุณลุงนี่เนี่ยเสียงดูข้าเดียร์ดีกว่าหรอลูเลี้ยวแบบมาไต้หวันเรื่อยๆเดี๋ยวจะก่อนแล้วเนี่ยจีแล้วเนี่ยเงี้ยเดี๋ยวแบบจะเข้ามาเรื่อยๆตอนเย็นเดี๋ยวดีกว่าทั้งหลายจะดูแลชีวิตลูกทั้งแต่กูกูลาเรื่อยๆทั้งแต่ช่างอ่ะน้อยจะเสียงดูข้ามาเลยทุกคนเดี๋ยวทั้งคนนั้นเราชีวิตเดี๋ยวลูสบายเลยที่ปุ๊บสาวสักแค่จ้าเลยข้าจ้ารอปุ๊บสา ထိုင်းနဲ့ချမ်းမာထိုင်းနဲ့ချမ်းမာအဲဒီငွားကြမ်းမှာတော့ဆက်နှစ်ထောင်ပေါင်းရအောင်ရှိတယ်။ကရင်ပြည်နယ်မြဝတီခရိုင်နဲ့ကောက်ကရိုင်မြို့နယ်ထဲမှာတော့စစ်ကောင်စီတပ်တွေနဲ့ကရင်မြို့သားလွတ်မြောက်ရေးတပ်ပြီးတော့ကဘွေတပ်စတဲ့ပူးပေါင်းတပ်ဖွဲ့တွေကြားတိုက်ပွဲတွေဆက်ဖြစ်နေပါတယ်။ဒီအတွက်ဒုက္ခသည်နှစ်ထောင်လောက်ဟာလေးရက်တီကိုပြန်သွားလိုက်လက်နက်ကြီးတွေနဲ့ပြစ ဒီနေ့ကတော့အမတ်နှစ်ဦးနဲ့ဆရာနာတိတ်ဝင်ကိုစန့်ကျင်တဲ့တက်ကြွလှူရှားသူတွေအကြမ်းမဖက်အာနာဖီဆန်စီဒီအမ်လောက်ထားတဲ့ဝန်ထမ်းတွေပါတဲ့လူ၂၀ကျော်ကိုစစ်ကောင်စီတပ်တွေကဒီဇင်ဘာလ၁၄ရက်နေ့မှာဝင်ရောက်ဖမ်းဆီးခဲ့ပါတယ်။နောက်တည့်ရက်ဒီဇင်ဘာလ၁၅ရက်နေ့ကစလို့ဒီရင်မျိုးသားလူမျိုးရေးတပ်အပါအဝင်ဒီရင်မျိုးသားကာကွယ်ရေးတပ်၊
NUG လက်အောက်ခံပြည်သူ့ကာကွယ်ရေးတပ်စတဲ့ပူးပေါင်းတပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်တွေဟာတိုက်ပွဲတွေဖြစ်ခဲ့တာတလားကျော်သွားပြီဖြစ်ပါရဲ့ရှင်။နိုင်ရေးမှာပါရှင်။ကင်းပြည်နယ်ကဒုက္ခတွေရဲ့နောက်ဆုံးအခြေအနေကိုကြားခဲ့ကြတာပါ။ခုတော့အာရှဒေသကအထက်ချုပ်လုပ်ငန်းအခြေအနေကိုပြောပြပေးပါရစေ။ကမ္ဘာနိုင်ငံတွေအားထားနေရတဲ့အာရှဒေသတွေအထက်လက်ထုတ်ကုန်တွေဟာကိုဗစ်ကာယ Spain Mabe, Bobby, Topo, Da, Artola, De Chang, Barcelona Gane Biro, Alfonso, Pito, Bibo Tare, the name of Kunyang, Anga, Piopia, Bibame.
Francisco Manchu to the Tejo Luyongo, Acho Sadi, Tayo Lavare, Barcelona de Damashi, De Sayong Eliha, Uwekala, Twin, Nakongzi, Choyongjing, Asalu, Siva Pilarava. အရင်ကတရုတ်ပြည်ကနေမာယူတင်သွင်းလေးရှိကြတဲ့ဖောက်တယ်တွေထဲမှာအခုခါတချို့ကတော့ပြည်တွင်းကဒီလိုလုပ်ငန်းတွေကနေမာယူဖို့စိတ်ဝင်စားလာကြပါတယ်။ဂွန်ဒီမာလာနိုင်ငံကနေစပိန်ကိုပြောင်းလာတာ၃နှစ်ရှိပြီဖြစ်တဲ့မန်ချီရိုမိသားစုဟာအထည်ချုပ်လုပ်ငန်းနဲ့ဘဝတည်ထူထောင်ဖို့ကြိုးပမ်းနေကြတာပါ။ကျွန်တော်မက်စ်ပရိုဒက်ရှင်တော့နာမည်ကြီးစပိန်ဖက်ရှင်လက်လီဇိုင်တွေကတော့
အာရှတိုက်ကအများစုဖြစ်တဲ့ထောင်ချီတဲ့စက်ရုံတွေနဲ့ချိတ်ဆက်ထားပေမဲ့ပို့ဆောင်ရေးမှာစံကြမှုတွေဈေးနှုန်းတက်လာတာတွေကြောင့်အခက်အခဲကြုံနေရပါတယ်။မှားတာတဲ့အတိုင်းပစ္စည်းတွေရောက်မလာတာဟာအဓိကအဆိုင်ကုမ္ပဏီဖြစ်နေတယ်လို့စီတာမတ်ဖက်ရှင်ကုမ္ပဏီအကြီးအကဲ
Monserrat ကပြောပါတယ်။Because most of the companies have the.
Most of the most important fashion companies now are from Spain, like the
big ones. Inditex, Mango, fashion company, Amazuka, Spain, Nangan, Capsipade. Tabime, Natamzin, and Hapa, and Tilo Longanji with Amakabe, and last Sunday, Nesa Company to Lay, Zipore, Tioki Cabe, where you Lajabade.
စီတာမတ်ဒဇိတ်ကဇီကွက်မှာလူတိညာပြီးအီကွာလာဒါမြို့ကမိသားစုပိုင်ဖက်ရှင်ဒီဇိုင်းကုမ္ပဏီကနေထုတ်တဲ့အထည်တွေဖြစ်ပါတယ်။အာစဒေတာကအထည်တွေအဝယ်လိုက်ပြီးစပိန်မှာလုပ်ငန်းတွေထိုးကျလာခြင်းမှာပဲ မွန်ဇာရက်ကကုမ္ပဏီကိုဝယ်လိုက်ပြီးပြည်တွင်းမှာထုတ်လုပ်ဖို့စဉ်စဉ်ဆက်ဆက်ဆုံးဖြတ်ခဲ့တာပါ
I really believe that the brands that
ပြည်တွင်းမှာထုတ်လုပ်မှုနဲ့နာမည်ကောင်းရှိတဲ့အမှတ်တံဆိပ်ဖြစ်တာကြောင့်အနာဂတ်မှာအောင်မြင်မယ်လို့ကျွန်မယုံကြည်ပါတယ
်ရေးစည်တည်တံ့ဖို့လူ့သမားအခွင့်အရေးကာကွယ်ပေးဖို့နဲ့ပေါင်းဝင်ညီညွတ်မှုလျှော့ချဖို့တန်လိမ့်တန်တည်တည်ဟာလည်းကုန်ထုတ်လုပ်ငန်းအတွက်စံနမူနာတည်တည်ဖြစ်လာပါတယ်အထည်ချုပ်လုပ်ငန်းတွေအာရှဒေသကနေပြန်ရောက်လာတာဟာစပိန်အတွက်ရောအခြားဥရောပနိုင်ငံတွေအတွက်ပါအခွင့်အလမ်းတည်တည်ဖြစ်လာနိုင်ပေမဲ့ဘူဝါရရေးရာချမှတ်သူတွေရဲ့ပံ့ပိုးမှုတွေလိုအပ်တယ်လို့ဘာစီလိုနာတက္ကသိုလ်ကစီးပွားရေးသမိုင်းပညာရှင်ဖယ်ရီပါစကူအယ်ကပြောပါတယ
် Se necesitan políticas activas para que esto
လက်တွေဖြစ်လာဖို့ထိရောက်တဲ့မူဝါဒတွေလိုပါတယ်။ဥရောပမှာကုန်ထုတ်လုပ်ငန်းတွေပြန်လည်ရှင်သန်လာအောင်စိတ်ဆန္ဒရှိဖို့လည်းလိုအပ်ပါတယ်
။ Igualada မြို့ဟာကိုဗစ်ကာယရောဂါကြောင့်ဥရောပမှာအစောဆုံးနှင်းနာဆုံးရှုံးမှုကြုံခဲ့ရတဲ့မြို့ဖြစ်ပါတယ်။ဒါပေမဲ့လည်းအခုအခါအာရှဒေသကပြန်ရောက်လာနေတဲ့ကုန်ထုတ်လုပ်ငန်းတွေနဲ့အတူကိုဗစ်ကာယရောဂါကနေပထမဦးဆုံးပြန်လည်နှလန်းထူလာတဲ့ဒေသတစ်ခုဖြစ်လာဖို့မြို့ကန်တွေကမျှော်လင့်နေကြပါတယ်ခင်ဗျာ။
ကိုညာဝင်းအောင်ပြောပြပေးကြတာပါမြန်မာနိုင်ငံကအထက်ချုပ်လုပ်ငန်းအကြောင်းနဲ့ပတ်သက်ပြီးတော့နောက်ပိုင်းမှာတင်ပြပေးဖို့ရှိပါတယ်အခုတော့ဒီကူးစက်များကိုဗစ်ဟိုကိုရိုနာဗိုင်းရပ်စ်ပိုးတဲ့ဆေးသစ်တမျိုးထွက်နေတဲ့အကြောင်းကိုပြောပြပေးပါစီကိုဗစ်ရောဂါကူးစက်ခံရတဲ့လူနာတွေကိုကုသရမှာအသုံးပြုဖို့အတွက်ဆေးသစ်နှမျိုးကိုကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကနေပြီးတော့ထောက်ခံချက်ပေးလိုက်ပါတယ်ကိုဗစ်ကူးဆေးသစ်တွေတိုးလာတဲ့အထက်မှာနောက်ဆုံးတိုးလာတဲ့ဆေးသစ်နှမျိုးအကြောင်းWHO ရုံးချုပ်ရှိရဂျန်နီဗာကလည်း VOA သတင်းတောက် research line ပြပို့ထားတာကိုတော့ကိုဇော်မိုးကျော်ကပြောပြပေးမှာပ
ါ Veracitinib ဆေးကို COVID လူနာတွေအတွက်တောက်ဆေးအဖြစ်အသုံးပြုဖို့ WHO ကထောက်ခံချက်ပေးလိုက်တာပါဒီဆေးဟာကိုခံစွမ်းအားအလွန်အကျွံဖြစ်မလာအောင်ထိန်းချုပ်ရမှာအသုံးပြုတဲ့ဆေးအမျိုးအစားဖြစ်တယ်လို့ပြင်းထန်တဲ့အဆစ်အမြစ်ရောင်ရမ်းတဲ့ရောဂါတွေကိုကုသရမှာလည်းသုံးပါတယ်ဒီဆေးကိုအသုံးပြုတဲ့နေရာမှာရောင်ရမ်းနာကျင်မှုတွေအတွက်ပေးတဲ့ဆေးတမျိုးဖြစ်တဲ့ corticosteroid ဆိုတဲ့ဆေးနဲ့တွဲဖက်ပေးသင့်တယ်လို့ WHO ကကြားကျင်ပညာရှင် Janet Dids ကပြောဆိုပါတယ်။ကိုဗစ်လူနာ2600ကို3ချိန်ခွဲစမ်းသပ်ကြည့်ရမှာ Veracitinib ဆေး3ဆွဲသူတွေကြားမှာသေဆုံးမှုလျော့နေတာကိုတွေ့ရတယ်လို့လည်းပြောပါတယ်။သိပ်ပြီးယောဂလက္ခဏာမပြင်းထန်တဲ့ကိုဗစ်လူနာတွေအတွက် Stofimib ခေါ် Monoclonal antibody ပရိတ်ဇေဝဇေကိုလူအချက်အရအသုံးပြုဖို့ကိုလည်း WHO ကထောက်ခံလိုက်ပါတယ
် conditional to those patients that are at the highest risk for complications
ယောဂဘောင်းစုံနဲ့အန္တရာယ်ရှိနိုင်တဲ့လူနာတွေအတွက်လူအချက်အရသုံးနိုင်ပါတယ်ဒီထက်မှာအသက်အရွယ်ကြီးသူတွေကာကွယ်ဆေးထိုးမထားတဲ့သူတွေနဲ့ယောဂအခန်းရှိတဲ့သူတွေပါဝင်ပါတယ်လူနာ1000ကျော်ကိုအောင်းမြင်မြင်ဆန်းသက်နိုင်ခဲ့ပြီးမှအခုလိုထောက်ခံချက်ပေးရတာပါဒီစမ်းသပ်မှုအရာဆေးရုံတင်ကုသရတဲ့အရေးအတွက်ရော့သွားတာကိုတွေ့ရပါတယ်
။ဒီပဋိဇီဝဇေဟာလက်ရှိဖြစ်ပွားနေတဲ့ Omicron မျိုးကွဲသစ်အပေါ်ဘယ်လိုသက်ရောက်မှုရှိနိုင်တယ်လဲဆိုတာကိုတော့လေ့လာနေသေးပဲဖြစ်ပါတယ်။ Stofimib ဇေဟာကနဦးစမ်းသပ်မှုအရာကိုဗစ်မျိုးကွဲသစ်ကူးစက်ခံရသူတွေကိုကုသရမှာထိရောက်မှုရှိခဲ့ပေမဲ့လုံးဝအပြောင်းအလဲဖြစ်နိုင်လောက်တဲ့အထီးတော့မဟုတ်သေးဘူးလို့ WHO ကျွမ်းကျင်ပညာရှင် Dis ကပြောဆိုပါတယ်။
I think we have multiple therapeutic options right now for COVID-19 and more are
အခုခါ COVID ရောဂါကုသနိုင်တဲ့နည်းတွေအတော်များများရှိနေပြီလို့ထင်ပါတယ်။နောက်ထပ်လည်းပေါ်လာအောင်မှာပါ။ဒါပေမဲ့တချို့ virus spore တွေဟာမျိုးဗီဇပြောင်းလဲနေပြီးတချို့ဆေးတွေကိုခံနိုင်ရရှိလာတတ်ပါတယ်။ SARS-CoV-2 အုပ်စုမှာလည်းအတူတူပါပဲ။ဒီလိုဖြစ်လာတဲ့ဆိုရင်လည်းဖြစ်လာမယ့်အခွင့်အလမ်းနည်းပါအောင်လို့လုပ်ဖို့ပဲကြိုးစားရမှာပါ။
ကိုဗစ်ရောဂါအတွက်နောက်ထပ်ကုထုံးသစ်တွေပေါ်လာဖို့ခန့်မှန်းထားတဲ့ WHO ကတော့လိုအပ်တဲ့ဆေးဝါးတွေကိုအဖွဲ့ဝင်နိုင်ငံတိုင်းတက်တက်တာတာနဲ့လုံလုံလောက်လောက်ရရှိအောင်ကြိုးပမ်းနေပါတယ် WHO အနေနဲ့ဆေးဝါးထုတ်လုပ်တဲ့ကုမ္ပဏီတွေနဲ့ညှိနှိုင်းဆွေးနွေးမှုတွေပြုလုပ်နေပြီးဝင်ငွေအလဲအလတ်နဲ့ဝင်ငွေနှွေးနိုင်ငံတွေမှာလူတွေရဲ့အသက်တွေကိုကယ်တင်နိုင်မဲ့ဆေးဝါးမျိုးတွေကိုတက်တက်တာတာနဲ့ရောင်းချပေးဖို့ညှိနှိုင်းဆောင်ရွက်မှုတွေပြုလုပ်နေပါတယ်လို့လည်းWHO ကျန်းမာရေးအဖွဲ့ကြီးရဲ့တာဝန်ရှိသူတူဖြစ်တဲ့ Janet Dish ကပြောဆိုခဲ့ပါတယ
်။အားထားရတဲ့ COVID ဆေးသစ်နှမျိုးကြောင့်ကိုဇော်မိုးကျော်ကပြောပြပေးခဲ့တာပ
ါ။ American Soya ရဲ့သဘောထားမြင်အားပေါ်ကိုတင်ပြပါတော့မယ်ရှင်။ အမေရိကန်ပြည်ထောင်စုမှာနှစ်စဉ်ဇန်နဝါရီလရဲ့တတိယတနင်္လာနေ့ကိုမတ်တင်လူသာကင်းဂျူနီယာအထိတ်အမှတ်နေ့ဖြစ်ဂုဏ်ပြုကျင်းပကြပါတယ်။ကွယ်လွန်သူဒေါက်တာမာတင်လူသာကင်းဂျူနီယာဟာအမေရိကန်ပြည်ထောင်စုတွင်နိုင်ငံသားအခွင့်အရေးတန်းတူညီမျှရဖို့ဦးဆောင်လှုပ်ရှားခဲ့သူတဦးဖြစ်သလိုအလဘာမာပြည်နယ်ကဘက်ပတစ်နှစ်ချင်းခရိယန်ဘာသာရေးဆရာတဦးလည်းဖြစ်ပါတယ်။2022ခုနှစ်ဇန်နဝါရီလ15ရက်နေ့ကတော့ဒေါက်တာမာတင်လူသာကင်းအသက်63နှစ်မြောက်မွေးနေ့လည်းဖြစ်ပါတယ်။အမေရိကန်ပြည်နယ်တချို့ဟာလူမဲတွေအပေါ်အကြမ်းဖက်မှုတွေအကြီးအကျယ်ပေါ်ပေါက်ခဲ့တဲ့အချိန်မှာလူမျိုးရေးခွဲခြားမှုတွေကိုအကြမ်းမဖက်တဲ့နည်းနဲ့တိုက်ဖျက်ဖို့မာတင်လူသက်ကင်းကဦးဆောင်ခဲ့တာပါ။ငြိမ်းချမ်းစွာဆန္ဒပြတဲ့နေရာမှာလူသိများထင်ရှားလာတဲ့အိန္ဒိယနိုင်ငံသားမဟာတမဂန္ဒီကိုဒေါက်တာကင်းကအထူးလေးစားအားကျခဲ့တာဖြစ်ပါတယ်။မာတင်လူသက်ကင်းဦးဆောင်တဲ့လူမှုသပိတ်ပွဲတွေထိုင်တပိတ်တွေငြိမ်းချမ်းစွာခြိတက်ဆန္ဒပြပွဲတွေနဲ့အကြမ်းမဖက်တဲ့နှီးနဲ့အာခံတော်လှန်တဲ့နှီးတွေမှာလည်းလက်ညွန်ချက်6ခုနဲ့ဥဆောင်ခဲ့ပါဗျ။အဲ့ဒီလက်ညွန်ချက်တွေကိုလည်းလွတ်လပ်ရေးစီတို့ခြေလှမ်းများလို့အထိပ္ပယ်ရတဲ့ Strike Toward Freedom ဆိုတဲ့စာအုပ်မှာဖော်ပြထားတာပါ။အကြမ်းမဖက်တဲ့ပထမဆုံးခြေလှမ်းဟာရဲရင်တဲ့လူတွေအတွက်ဖြစ်ပြီးစိုးသွမ်းရဲစက်မှုကိုအာခံလိုက်တာဖြစ်ပါတယ်။ဒုတိယအချက်ကတော့အကြမ်းမဖက်တဲ့နှီးဆိုတာဟာခင်မင်ရင်းနှီးမှုနဲ့နားလည်စာနာမှုတွေစောင့်ကြည့်ပေးသလိုပြန်လည်ပေါင်းစည်းမှုတွေဖြစ်ပေါ်စေတယ်လို့ဆိုထားပါဗျ။အကြမ်းမဖက်တဲ့နှီးဟာမတရားမှုတွေကိုအနိုင်ယူနိုင်ပါတယ်။ဒါရင်မကပဲမကောင်းမှုကျူးလွန်သူတွေကိုကိုယ်တိုင်လည်းမကောင်းမှုရဲ့သားကောင်ဖြစ်ကြတယ်ဆိုပြီးနံပါတ်3အချက်အဖြစ်ဖော်ပြထားပါဗျ။နံပါတ်4ကတော့ဆင်းရဲဒုက္ခတွေခံစားရတဲ့ဝေဒနာကြောင့်အပြောင်းအလဲတွေကိုသင်ခန်းစာရစေနိုင်တယ်လို့ဆိုပါဗျ။ဒုက္ခဝေဒနာတွေကိုလက်တော့မပြောင်းမဲခံယူတတ်ဖို့ဒုက္ခဝေဒနာတွေကနေရတဲ့သင်ခန်းစာဟာအပြောင်းအလဲတွေဖန်တီးပြစ်နိုင်တဲ့အခွင့်အလမ်းတွေရှိတယ်လို့ဆိုပါတယ်။နံပါတ်5မြောက်လမ်းညွှန်ချက်ကတော့အမုန်းတရားနေရာမှာချက်ချင်းမြတ်တာနဲ့အစားထိုးဖို့ဖြစ်ပါတယ်။အကြမ်းမဖက်တဲ့နှီးနဲ့ရပ်တည်နေတဲ့မာတင်လူသက်ကင်းရဲ့နံပါတ်6ခုမြောက်လမ်းညွှန်ချက်ကတော့တရားမျှတမှုဘက်ကရပ်တည်ဖို့ပြောထားပါတယ်။တတ္တလောကကြီးဟာရှည်လျားလာတဲ့ဆိုပေမဲ့အမှန်တရားဘက်သာအာသာနေတာကြောင့်တရားမျှတမှုဘက်ကအနိုင်ရပါလိမ့်မယ်လို့သူမကွယ်လွန်မီတပတ်အလိုပါပဲမစ္စတာကင်းကပြောဆိုခဲ့ပါဗျ။မာတင်လူသက်ကင်းဂျူနီယာရဲ့ပြည်သူလှုပ်ရှားမှုတွေအောင်မြင်မှုအကြီးအကျယ်ရခဲ့တာကတော့1964ခုနှစ်ကပါ။အများပြည်သူပိုင်နေရာတွေမှာလူပြူလူမဲခွဲခြားသတ်မှတ်ချက်တွေကိုပြည်သူအခွင့်အရေးဥပဒေနဲ့ပယ်ဖျက်ခဲ့သလိုအလုတ်အကန့်ခန့်ထားတဲ့နေရာမှာလည်းလူမျိုးဘာသာနဲ့မွေးဖွားရာတိုင်းပြည်အပေါ်မူတည်ပြီးခွဲခြားထားတာတွေကိုပယ်ဖျက်နိုင်ခဲ့ပါတယ်။1968ခုနှစ်အေပရီလ4ရက်နေ့ဟာအသက်39နှစ်အရွယ်မှာဒေါက်တာကင်းတနတ်နဲ့လှုပ်ကြံတက်ဖြတ်ခံခဲ့ရပေမဲ့သူ့သမိုင်းကတော့ဆက်ပြီးရှင်သန်နေပါတယ်။ဆယ်စုနှစ်တခုအတွင်းမှာပဲအသာအယောင်ခွဲခြားမှုဥပဒေတွေပယ်ဖျက်ခဲ့သလိုဒီကနေ့မှာတော့ခွဲခြားဆက်ဆံမှုဆိုတာဟာပြစ်ဒဏ်ကျခံနိုင်ရတဲ့တရားဝင်ပြစ်မှုတွေဖြစ်နေပါပြီ။လူသားတယောက်ရဲ့ရည်တည်မှုဆိုတာဟာတက်တောင့်တက်တာနဲ့စိတ်အေးလက်အေးနေထိုင်နိုင်တဲ့အချိန်ကိုကြည့်ပြီးတိုင်းတာတာထက်စိန်ခေါ်မှုတွေနဲ့အငင်းပွားစရာတွေဖြစ်လာတဲ့အခါဘယ်ဘက်မှာရည်တည်နေသလဲဆိုတဲ့အပေါ်ကြည့်ပြီးတိုင်းတာရမယ်လို့ဒေါက်တာကင်းကပြောဆိုခဲ့ပါတယ်။သူပြောခဲ့တဲ့စကားအတိုင်းဒေါက်တာမာတင်လူသက်ကင်းရဲ့ဘဝကိုပြန်ပြောင်းအောင်မေ့မိမယ်ဆိုရင်တော့သူဘယ်ဘက်ကရည်တည်ခဲ့သလဲဆိုတာအထင်အရှားတွေ့မြင်နိုင်ပါတယ်ခင်ဗျာ။
ရန်ကန်ဆိုရရဲ့သဘောထားမြင်အားပေါ်ကိုသင်ပြလို့ကြည့်ပါဘူ
းအခုတော်တော်ရှင်တွေကြားကြရတာကတော့အမေရိကန်ဆိုရရဲ့အားပေါ်သားဖြစ်ပြီး VO ရဲ့အားပေါ်မဟုတ်ကြောင်းအသိပေးပါရစေရှင
် VO ရဲ့အမေရိကန်တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီလူမှုမိတ်ဆွေရုပ်တံ line ကနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအတန်မြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါမြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှားကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသတင်းဝိုင်းအစီအစဉ်ပြည်စုံမြန်မာငံတို့ကိုကြည့်ရှုကြရမှာပါလူမှုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် YouTube Chat 70B Asia Bing Juru Channel 103ဒါမှမဟုတ် Timecom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ် ကျိုးရဖိုင်မှုအသေးစိတ်အချက်လက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။မြန်မာနိုင်ငံကပြည်ထောင်စုစီတည်နှံတွေပို့ပေးနိုင်လို့လူလူမိတ်ဆွေအရောက်လာခဲ့ပါပြီနော
်။မြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ။VOA American တန်တနင်္လာနေ့မနက်ပိုင်းအစီအစဉ်တွေကို line meter 32 kHz 9335 line meter 49 kHz 6.53 တို့ကနေထုတ်လွှင့်ပေးနေတာပါအခုဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်ထုတ်လွှင့်ပေးပါမယ်ပထမဆုံးတော့လက်ရှိမြန်မာအထက်ချုပ်လုပ်ငန်းအခြေအနေကိုတင်ပြပေးမယ်ကမ္ဘာမြန်မာမီဒီယာမြင်ကွင်းနောက်ကမ္ဘာနိုင်ငံများနဲ့ mobile phone တွေအကြောင်းကိုတင်ပြထားတဲ့သတင်းတွေတဲ့ကတုတ္တအစီအစဉ်မြန်မာပြည်ကပေးစာကန္တာနဲ့ဘေကျင်းကအိုလံပစ်ပွဲတော်ကိုစောစောရောက်လာတဲ့သတင်းသမားတွေကိုဆက်ရုပ်စားတော်ဇက်ကင်နဲ့ဧကန်နေတာအပါအဝင်ထူးခြားဆန်းပြားသတင်းတွေကိုထုတ်လွှင့်ပေးဖို့ရှိပါတယ်။အခုအရင်ဆုံးတော့အပတ်စဉ်ကိုပြည်သွေးနိုင်တင်ပြပေးနေတဲ့ကမ္ဘာမြန်မာမီဒီယာမြင်ကွင်းအစီအစဉ်အလဲရောက်ပါပြီ။ဒီတစ်ပတ်တော့အသက်ငင်းနေတဲ့မြန်မာအထက်ချုပ်လုပ်ငန်းရဲ့လက်ရှိအခြေအနေအကြောင်းဆွေးနွေးတင်ပြထားပါတယ်။မအင်ဂျင်နိုင်ကကူညီတင်ဆက်ပေးမှာပါ။
အားလုံးနဲ့မင်္ဂလာပါခင်ဗျာဒီတစ်ပတ်ကမ္ဘာမြန်မာမီဒီယာမြင်ကွင်းကန္တာကနေအသက်ငင်နေတဲ့မြန်မာအထည်ချုပ်လုပ်ငန်းရဲ့လက်ရှိအခြေအနေအကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်ကျွန်တော်ကတော့ပြည်သွေးနိုင်ပါစစ်တပ်ကအာဏာသိမ်းမှုကြောင့်အသက်ငင်နေပြီဖြစ်တဲ့မြန်မာအထည်ချုပ်လုပ်ငန်းလို့ခေါင်းစဉ်ပေးကာစင်ကာပူအခြေစိုက် CNA သတင်းဌာနက2022ခုနှစ်ဇူလိုင်လ9ရက်နေ့ကဖော်ပြပါတယ်COVID-19 ကပ်ရောဂါရဲ့အကျိုးဆက်ကြောင့်အထည်ချုပ်လုပ်ငန်းတွေရုန်းကန်နေရချိန်မှာစစ်တပ်ကအာဏာသိမ်းခဲ့တာကြောင့်ပိုပြီးအခြေအနေတွေဆိုးရွားကာမြန်မာအထည်ချုပ်လုပ်ငန်းတွေရဲ့အနာဂတ်ဟာချိန်ကျောက်ခံနေရပြီးဥမော့လာတဲ့အထည်ချုပ်လုပ်ငန်းရဲ့ပြည်ပဖို့ကိုကဏ္ဍဟာအရှင်ရော့ကျသွားပြီးပျက်စီးသွားနိုင်တဲ့အခြေဆက်ရောက်နေပြီလို့လည်းဖော်ပြထားပါတယ်။ဟုတ်ပါတယ်။အလုတ်ကင်များစွာဖန်တီးပေးနိုင်ပြီးပြည်ပဖို့ကတံမိုးရဲ့သုံးပုံတစ်ပုံဝင်ငွေရရှိတဲ့အလားအလာကောင်းတဲ့မြန်မာအထည်ချုပ်လုပ်ငန်းဟာအခုချိန်မှာတော့ခက်ခဲဆိုးရွားတဲ့အခြေအနေတွေနဲ့ရင်ဆိုင်နေရပါပြီ။ကိုဗစ်ကရောဂါကြောင့်အမားစာတွေကျဆင်း၊ဆက်ယုံတွေပိတ်သိမ်း၊အလုပ်သမားတွေလျှော့ရှားစတဲ့အခက်အခဲတွေကိုကြော်လွှားဖို့ကြိုးစားနေချိန်မှာကြီးမားတဲ့အကြက်တဲနဲ့ထပ်မံရင်ဆိုင်ရပြန်ပါတယ်။အဲ့ဒါကတော့စစ်တပ်ကအာဏာသိမ်းခဲ့တဲ့အတွက်ဖြစ်ပေါ်လာတဲ့နိုင်ငံရေးမတည်ငြိမ်မှုပါပဲ။အကျိုးဆက်ကတော့ဆွီဒင်နိုင်ငံက H&M စပိန်နိုင်ငံက Inditex ဗြိတိန်က Primark တို့ပါဝင်ကဘာကျော်အဝတ်အထည်လုပ်ငန်းကြီး20ကျော်ဟာမြန်မာနိုင်ငံမှာလုပ်ငန်းမအပ်နှံတော့ဘူးဆုံးပြခဲ့ကြပါတယ်။ဒါအပြင်အထည်ကျုပ်ဆက်ယုံ200ခန့်ပိတ်သိမ်းခဲ့ရပြီးလူပေါင်း300ခွဲကျော်2000နီးပါးအထိအလုပ်လက်မဲ့ဖြစ်ခဲ့ရတယ်လို့အလုပ်သမားရေးဆောင်ရွက်နေတဲ့အလုပ်သမားခေါင်းဆောင်တဦးထံကသိရပါတယ်
။ဒါအပြင်ရိုက်တာသတင်းဌာနကလည်းအလုပ်အကန့်ရောမျှော်လင့်ချက်ပါကင်းမဲ့လာတဲ့မြမအထည်ချုပ်လုပ်ငန်းအကျက်တဲဆိုတဲ့ဆောင်းပါးမှာမြမအထည်ချုပ်လုပ်ငန်းရဲ့ပြင်ပတင်ပို့ကုန်ဟာ2011ခုနှစ်မှာ American Dollar 1 Billion အောက်ရှိရာက 2018-2019 ဘဏ္ဍာနှစ်မှာ 6.5 Billion အထိတိုးတက်လာတယ်လို့ကုလသမဂ္ဂကထုတ်ပြန်တဲ့အချက်လက်တွေကိုကိုးကားဖော်ပြပြီးကိုဗစ်ကပ်ရောဂါရဲ့ရိုက်ခတ်မှုကြောင့်မြမအထည်ချုပ်လုပ်ငန်းဟာနှေးကွေးကျဆင်းကာအလုပ်သမားတွေတောင်းနေချီအလုပ်အကန့်ဆုံးရှုံးခဲ့ရတယ်။စစ်တပ်ကအာဏာသိမ်းလိုက်ချိန်မှာတော့အလုပ်သမားတွေဟာလမ်းမပေါ်ထွက်ဆန္ဒပြကြရမှပါဝင်ကြတာ။ဒဏ်လုပ်ငန်းတွေပုံမှန်မလဲပတ်နိုင်တော့တာတွေဟာကုန်စည်တွေပြပတင်ပို့နိုင်ဖို့အခက်အခဲဖြစ်ရတယ်လို့2021ခုနှစ်ဧပြီလ10ရက်နေ့ကရေးသားထားပါတယ်။2018-2019-2020ပြည့်နှစ်တွေမှာမြမအထည်ချုပ်လုပ်ငန်းတိုးတက်ခဲ့ရတာကတော့အရက်သားတွေဥဆောင်တဲ့ဒီမိုကရေစီအစိုးရတက်လာတာကြောင့် American ပြည်ထောင်စုနဲ့ဥရောပသမဂ္ဂတို့ကစီးပွားရေးပိတ်ဆို့မှုတွေရုပ်သိမ်းပေးခဲ့တယ်။ဥရောပသမဂ္ဂ EU ကပေးတဲ့ GSP လို့ခေါ်တဲ့အခွန်တက်တာခွင့်၊ကုန်သွယ်ရေးအထူးအခွင့်အရေးတွေရရှိခဲ့တယ်။GSP အခွင့်အရေးရဖို့အတွက်မြန်မာနိုင်ငံကတင်ပို့တဲ့အဝစ် territory ပေါ်မှာအခွန်တက်တာခွင့်အခွန်ကင်းလုပ်ခွင့်တွေရတဲ့အတွက်အထည်ချုပ်လုပ်ငန်းကြီးတွေဟာမြန်မာနိုင်ငံမှာလာရောက်ရင်းနှီးမြှုပ်နှံလုပ်ကိုင်လာကြတာကြောင့်နိုင်ငံသားရင်းနှီးမြှုပ်နှံမှုတွေလည်းတိုးတက်ခဲ့ပါတယ်။အထည်ချုပ်လုပ်ငန်းတွေဟာလုပ်သားအင်အားအခြေပြုဖြစ်တာကြောင့်အလုပ်ကိုင်အခွင့်အလမ်းအများပြားရရှိခဲ့ပါတယ်။ အလုတ်သမား9သိန်းကျော်အထိအလုတ်ကန်ရရှိခဲ့တာကြောင့်အခြေခံလူဒန်းစားတွေဝင်ငွေရရှိခဲ့ပြီးနိုင်ငံရဲ့စည်ရဲမွေးတည်မှုကိုရှော့ချနိုင်ခဲ့တာတွေ့ရမှာပါဒါပေမဲ့အလားအလာကောင်းနေတဲ့အထည်ချုပ်လုပ်ငန်းတွေရဲ့အခြေအနေဟာ2021ခုနှစ်ဖေဖော်ဝါရီလ1ရက်နောက်ပိုင်းမှာတော့ရုပ်ချီးပြောင်းလဲသွားခဲ့ရပါတယ်အထည်ချုပ်လုပ်ငန်းတွေရဲ့လက်ရှိအနေအထားနဲ့ပတ်သက်ပြီးတော့အလုတ်သမားခွင့်ရေးတွေဆောင်ရွက်နေတဲ့အလုတ်သမားတမကခေါင်းဆောင်တဦးကအခုလိုပြောပါတယ
်မြန်မာအထည်ချုပ်လုပ်ငန်း2019-20ဘဏ္ဍာရေးနှစ်ပုဂ္ဂိုလ်အနေနဲ့အမေရိကန်ဒေါ်လာတန်ပေါင်း4800ကျော်ဒီတသမ8ဘီလီယံလောက်ရရှိခဲ့တယ်နိုင်ငံပုဂ္ဂိုလ်လုပ်ငန်းမှာဆိုရင်တဘာဝတက္ကသိုလ်ရရှိတဲ့ဝင်ငွေကိုကျော်လွန်လာပြီးတိုင်းပြည်ရဲ့အဓိကအားထားတဲ့ပုဂ္ဂိုလ်ဖြစ်လာတယ်။ဒီလုပ်ငန်းရဲ့အလုပ်သမားအင်အားကလည်း9သိန်းကျော်ဖြစ်လာတယ်။2024ခုနှစ်အရောက်မှာဒီလုပ်ငန်းရဲ့နိုင်ငံခြားပို့ဝန်အမေရိကန်ဒေါ်လာတန်ပေါင်း1000ကျော်10ဘီလီယံကျော်ရရှိဖို့ညွှန်မှန်းထားကြပြီးအလုပ်သမားဥယျာဉ်ကလည်းတန်ခွဲလောက်ဖြစ်လာဖို့ရှိတယ်။အထည်ချုပ်လုပ်ငန်းဟာအလုပ်ကိုင်များစွာဖန်တီးပြီးတယ်။ဒါပေမဲ့2029ခုနှစ်မှာဖြစ်လာတဲ့ COVID-19 ကမ္ဘာလုံးဆိုင်ရာကပ်ရောဂါကြောင့်ဒီလုပ်ငန်းတွေချိနဲ့သွားတယ်။အမှားစားတွေကျဆင်းသွားတယ်ဒီ COVID-19 အကျက်တဲကဘာတဝါရင်ဆိုင်ရတဲ့အကျက်တဲဖြစ်တယ်ဒါပေမဲ့ဒီအကျက်တဲဟာကာလာတို့ဖြစ်တယ်ပြန်ပြီးယုံထားနိုင်တယ်ဒီနေ့အထည်ချုပ်လုပ်ငန်းမှာအဓိကရင်ဆိုင်နေရတဲ့ပြဿနာကဒါမဟုတ်ဘူးအားလုံးသိကြတဲ့အတိုင်းပဲ2021ခုနှစ်ဖေဖော်ဝါရီလမှာဖြစ်ခဲ့တဲ့အာဏာသိမ်းမှုနဲ့ဆက်ဆက်ပြီးဖြစ်လာတဲ့နိုင်ငံရေးအကျက်တဲဟာအထည်ချုပ်လုပ်ငန်းရဲ့အဓိကစိတ်ကောမှုဖြစ်လာတယ
်မြန်မာအထည်ချုပ်လုပ်ငန်းဟာအလားအလာကောင်းတဲ့လုပ်ငန်းတစ်ခုပါအထည်ချုပ်လုပ်ငန်းကြီးရဲ့ထုတ်လုပ်မှုကွင်းဆက် supply chain လို့ခေါ်တဲ့ဝါကွန်းကနေချီမြင်ထုတ်တာချီမြင်ကိုရက်ကန်းရဲ့စေစိုးပန်းရိုက်တာကနေအထည်ချုပ်ထုတ်ပိုးပြီးတင်ပေါ်ပေါ်တင်ပို့တဲ့အထိလုပ်ငန်းစဉ်တွေမှာတိုးချဲ့လုပ်နိုင်တဲ့စွမ်းဆောင်ရည်တွေလည်းရှိနေပါတယ်။ဒါ့အပြင်ဒေတာတွင်တရုတ်နိုင်ငံမှာအလုပ်သမားကားတွေ3ဆလောက်မြင့်တက်သွားတာဗီယက်နမ်နိုင်ငံမှာကိုဗစ်ကြောင့်အထည်ချုပ်ဆက်ယုံတွေကာလရှည်ပိတ်လိုက်ရတာတွေဟာမြန်မာအထည်ချုပ်လုပ်ငန်းတွေအတွက်တကယ့်အခွင့်အလမ်းကောင်းတွေပါ။ဒါပေမဲ့အခုလိုပေါ်ပေါက်လာတဲ့အခွင့်အလမ်းကောင်းတွေကိုရယူနိုင်ဖို့အသုံးချနိုင်ဖို့ဆိုတာလောလောဆယ်မှာတော့ဘယ်လိုမှဖြစ်နိုင်ခြင်းမရှိဘူးလို့ပဲဆိုရမှာပါ။ဘာကြောင့်လဲဆိုတော့စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းနိုင်ငံရေးမတည်ငြိမ်မှုတွေကြောင့်ပြည်တွင်းကနေရင်းနှီးမြှုပ်နှံမှုတွေထွက်ခွာသွားကြတယ်။အထည်ကျုပ်ဆက်ရုံတွေပိတ်သိမ်းအလုပ်သမားတွေရှော့ချကြတယ်။တည်ငြိမ်အေးချမ်းမှုလည်းမရှိတော့တဲ့အပြင်အမေရိကန်ပြည်ထောင်စုနဲ့ဥရောပသမဂ္ဂတို့ကလည်းမြန်မာနိုင်ငံမှာဒီမိုကရေစီလမ်းကြောင်းပေါ်ပြန်လည်ရောက်ရှိရေးအတွက်စစ်ကောင်စီကိုဖိအားပေးတဲ့အနေနဲ့စီးပွားရေးရပိတ်ဆို့ရေးယူဒဏ်ခတ်တာတွေလှုပ်လာကြလို့ပါပဲ။ဒါကြောင့်မို့အထည်ချုပ်လုပ်ငန်းတွေဆက်လက်ရပ်တည်ဖို့ခက်ခဲကအလုပ်လက်မဲ့ဥယျာဉ်ဟာလည်းဆက်လက်တိုးပွားလာစရာရှိနေပါတယ်ခင်ဗျာ
view american တန်ရဲ့တနင်္လာနေ့မနက်ခင်းအစီအစဉ်တွေကိုထုတ်လွှင့်နေပေးနေတာပါအခုတော့မြန်မာပြည်ကပေးစာများခန္ဓာဆက်ရောက်ပါပြီမအေးတန်နာကျော်ကအစီအစဉ်တင်ဆက်ထားပါတယ
်ဘေးအနေနဲ့ကင်းရှင်းပြောမင်္ဂလာရှိတဲ့နေ့ဖြစ်ပါစေတော့ရှင်ပါရှင်ဗီဒီယိုကိုရေးလာတဲ့တော်ရရှင်တွေပေးစာတွေအီးမေးလ်တွေဗီဒီယို Facebook စာမျက်နှာမှာလာပြီးတော့ရေးကြတဲ့တော်ရရှင်တွေမတ်ချက်တင်တဲ့ Messenger ကစာတွေကိုမြမပြေကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမယ်နော်အခုအရင်ဦးဆုံးတော်ရရှင်တယောက်ရဲ့မတ်ချက်တူတူလေးနဲ့စာချင်ပါသေး Good morning ဗီဒီယိုမင်္ဂလာပေါင်းနဲ့ပြည့်စုံကြပါစေပြည်သူကာကွယ်ရေးတပ်များလည်းဘေးအန္တရာယ်ကင်းရှင်းကြပါစေလို့ရည်လာပါတယ်။နောက်ထပ်သောရရှင်တစ်ယောက်ကတော့ VOE ကိုဒုတိယကျင်းအီးမေးလ်ကနေစာရေးခွင့်ပြုပါတယ်။ VOE ရဲ့အစီအစဉ်ထုတ်လွှင့်မှုတွေတောင်မကအစီအစဉ်တင်ဆက်ပေးနေတဲ့သူတွေရဲ့အမှားကန်ပြည့်တယ်လို့ကျွန်တော်ကိုမှတ်ယူပေးပါ။လေးလိုင်းကတကယ်လို့မပြောင်းချပေးခင်နဲ့အခါခွင့်တင်အီးမေးလ်ကနေခက်တူတူလေးပြောင်းချပေးဖို့တောင်းဆိုချင်ပါတယ်။ဒီတော့ရှင်ကတော့ VOA အစီအစဉ်တွေကိုလည်းအားပေးတယ်လို့ VOA အစီအစဉ်တင်ဆက်သူတွေကိုလည်းအားပေးပါတယ်လို့အခုလိုရေးလာပါတယ်
။မင်္ဂလာပါ VOA ဖွဲ့သူဖွဲ့သားများခင်ဗျာ။ပထမအဦးဆုံးအီးမေးလ်ကနေပေးပို့ခဲ့တဲ့ကျွန်တော်စာလေးကိုပြန်ချပေးခဲ့တဲ့မဟိတနာကျော်နဲ့စာဖတ်ပြပေးတဲ့ကိုညံဝဲအောင်ကိုလည်းကျေးဇူးအရမ်းတင်ပါတယ်။ကြော်လဲကြော်မိပါတယ်။အမှန်ဆိုကျွန်တော်ကအီးမေးလ်ပို့ပြီးတော့ရောက်ပါမလားတွေ့ပါမလားဆိုပြီးတော့စိုးရင်ခဲ့မိပါတယ်။ ပြီးတော့ email ကနေများပြန်စာပို့လာမလားဆိုပြီးခဏခဏဝင်ကြည့်နေကြတာပါသတင်းစီစဉ်မှာမတ်စုမြတ်မောင်ပါဝင်တင်ဆက်ပေးနေတာကိုတွေ့ရတော့ကျေးဇူးတင်ပါတယ်ခင်ဗျအားပေးနေပါတယ်လို့လည်းပြောပေးပါအစီအစဉ်တင်ဆက်သူသတင်းတောက်များ editor များအသံပိုင်းဆိုင်ရာနဲ့ရုပ်သံပိုင်းဆိုင်ရာ engineer များကိုလည်းအားပေးပြီးတော့ကျေးဇူးတင်ပါတယ်ခင်ဗျကျွန်တော်အနေနဲ့စာရေးတဲ့အခါမှာနိုင်ငံရေးစီးပွားရေးနဲ့တခြားသောအကြောင်းအရာတွေကိုမရေးဘဲအစီအစဉ်တင်ဆက်သူတွေကိုသာအဓိကထားရေးပါတယ်။တခြားအကြောင်းအရာတွေကတခြားသူတွေလည်းရင်းနေကြလို့ထပ်မရေးတော့တာပါ။မြန်မာပြည်သူပြည်သားများအားလုံးအတွက်အခုချိန်မှာနိုင်ငံရေးကအရေးကြီးသလိုစိတ်ပိုင်းဆိုင်ရာဖြေရှားဖို့အတွက်ဖြောပြေးအစီအစဉ်တွေလည်းတင်ဆက်ပေးစီခြင်းပါတယ်။မရေးသနာကြောင့်တင်ဆက်တဲ့တက်တန်ရောင်သတင်းများကိုလည်းသဘောကျပါတယ်။အစီအစဉ်တင်ဆက်တာကတနာယီဆိုတော့နားထောင်ကြည့်ရှုရတာအချိန်နည်းနေသလိုပါပဲအချိန်ခက်တိုးထုတ်လွှင့်ပေးစေချင်ပါတယ် live လည်းနာကိုပြောရနော် replay မဟုတ်ပါဘူး view ဖွဲ့သူဖွဲ့သားများနဲ့မိသားစုများအားလုံးစိတ်ကျမ်းမာကိုကျမ်းမာပါစေခင်ဗျာ
အရာရီကကိုအောင်မျိုးဖြစ်ပါတယ်ဟုတ်ကဲ့ပါအချိန်ထက်တိုးပြီးတော့လွှင့်စေချင်ပါတယ်လို့ပြောနေပါရဲ့နော်လောလောဆယ်ကျွန်တော်တို့ကဒီနေ့ကို radio ထုံးလွှင့်မှု2ချိန်ပြီးတော့ရုပ်ရည်တကြထုတ်လွှင့်မှုတစ်ချိန်လွှင့်နေတဲ့အပြင်ရေစမရုပ်တံမှာလည်းကျမတို့ရဲ့အစီအစဉ်15မိနစ်တက်တက်လွှင့်တာရှိပါသေး။အားလေးကိုလည်းနားထောင်ဖို့ပြောချင်ပါသေး။အစီအစဉ်တကုတ်ခုလိုအားပေးတဲ့အတွက်လည်းကျေးဇူးတင်ကြောင်းအေယာရီကကိုအောင်မျိုးကိုပြောချင်ပါသေးနော်။ခုဆက်ပြီးတော့မြန်မာနိုင်ငံမှာဖြစ်နေတဲ့အခြေအနေတွေနဲ့ပတ်သက်လို့သတင်းတင်ပြမှုတွေအောက်မှာရေးလာတဲ့သတင်းရှင်တွေရဲ့မှတ်ချက်တချို့ကိုပြောပြပေးစီမှာရှင်။မြန်မာနိုင်ငံကယားပြည်နယ်လွိုင်ကော်မြို့မှာဖြစ်နေတဲ့စစ်ကောင်စီတပ်တွေနဲ့ကရင်အမျိုးသားကာကွယ်ရေးတပ်တွေကြားတိုက်ပွဲတွေနဲ့ပတ်သက်စစ်ကောင်စီဘက်ကလေရင်နဲ့ထိုးစစ်ဆင်မှုတွေကြောင့်မြို့ပေါ်မှာဒေသခံပြည်သူတွေမရှိသလောက်အိုးအိမ်ဆုံးခွာပြေးနေရတဲ့သတင်းနဲ့ပတ်သက်ပြီးတော့ရေးလာတဲ့သတင်းရှင်တချို့ရဲ့မှတ်ချက်တွေဖြစ်ပါသေး။မတ်တနဲအစ္စရယ်သတင်းရှင်ကကရားပြည်သူတွေဘေးကင်းကြပါစေလို့ဆုလာပါရီကိုတင်ထွန်းရွယ်ကတော့
စစ်အာဏာရှင်ကြာဆုံးသွားရင်တော့တိုင်းပြည်ကအေးချမ်းသွားမယ်စစ်အာဏာရှင်ရှိနေတဲ့ဆိုရင်တိုင်းပြည်ကဗမာနေနေမအေးချမ်းပါဘူ
းမင်းသိန်းဆိုတဲ့သတင်းရှင်ကတော့စစ်ကောင်စီစစ်ဆင်နေတဲ့ပုံက PDF နဲ့ထိတိုက်မတွေ့ဘဲနဲ့ PDF နဲ့တိုက်ပွဲဖြစ်နေတဲ့နေရာကအရက်သားတွေကိုပြစ်မှတ်ထားနေတဲ့ပုံပါပဲ PDF တွေကိုလက်မခံမကူညီအောင်လို့ပါရန်ကုန်မှာတော့ကဆိုရင်လည်းဘာမှမဆိုင်နဲ့ရထားတဲ့ကားတွေဖျက်ဆီးပစ်ပါရင်စစ်သားပြတဲ့သူတွေနဲ့ရက်ွက်တေးသားကနေကိုရန်တိုက်ပေးနေကြပါလေမင်းသိန်းဆိုတဲ့တော်ရှင်ရေးလာတဲ့မှတ်ချက်ဖြစ်ပါလေရှင်ကျော်အောင်ကျော်ဆိုတဲ့တော်ရှင်ကတော့
လိုက်ကောဆိုတာကရားပြည်နယ်ရဲ့မြို့တော်နော်အခုပြည်တွင်းစစ်ဖြစ်နေပါပြီချင်းပြည်နယ်ရဲ့မြို့တော်ဟာခါမှာလည်းပြည်တွင်းစစ်ဖြစ်နေပါပြီစကိုင်းမကွေးနေရာစုံမှာပြည်သူပြည်တိုက်သူတိုက်နေရေးကြီးတဲ့အချိန်ရောက်လာပါပြီအခုရန်ကုန်မန္တလေးနေပြည်တော်ကိုလာပိုင်းတွင်စစ်ကြီးကူးဆက်လာပါတော့မယ်ကြိုတင်ပြင်ဆင်ထားဖို့တတိပေးရပါလေချောင်းရံကလည်းရှိပါသေးတယ
်ဟုတ်ကဲ့ဒီမှာဒီသောရရှင်ရေးထားတဲ့မှတ်ချက်ရောနောက်ပြီးတော့တခြားသောရရှင်တွေရေးထားတဲ့မှတ်ချက်တွေကိုဖတ်ရတာအထူးစိတ်မကောင်းစရာပါအခုပြောသွားတဲ့သောရရှင်ရဲ့မှတ်ချက်မှဆိုရင်ဒါကတော့တိုင်းဒေသဒေသတွေကစစ်ကောင်စီထိုးစစ်တွေကြောင့်ဒေသငယ်အရသာပြည်သူတွေမျိုးကြီးတွေကပါအိုးအိမ်ပြပြထွက်ပြေးနေရတဲ့အခြေအနေကိုကြည့်ပြီးတော့တခြားဒေသတွေကပြည်သူတွေလည်းစိုးရိမ်ထိတ်လန့်နေကြရဲဆိုတာအခုမှတ်ချက်မှာတွေ့မြင်နိုင်ပါရဲ့နော်ဝင်းဝင်းဆိုတဲ့သောရရှင်ကတော့အမေစုလက်ထက်ကဖွံ့ဖြိုးတိုးတက်မှုတွေအများဆုံးဖြစ်ပေါ်အောင်လို့ဦးစားပေးဆောင်ရွက်ထားတာဖြစ်ပါတယ်အခုတော့ပျက်စီးကုန်ပါပြီ9နှစ်တာကာလအကောင်းဆုံးဆောင်ရွက်သမျှတွေလာပိုင်းလေးနဲ့ပြတ်တုံးသွားပါပြီလို့ရှင်းလာပါတယ်စိန်နာကိုဆိုတဲ့သောရရှင်ကတော့
ဟိုတလောကတည်နေကြမိပါရဲ့မဟာလာစစ်တပ်ကချင်းပြည်နယ်ကိုပြာပုံဖြစ်အောင်လှုပ်ပစ်မတဲ့အခုတော့ကယားပြည်နယ်ကိုလက်နက်ကင်ကြီးမတိုက်ဖဲလူနေမြို့ရွာတွေကိုမိတိုက်ပြီးပြာပုံလှုပ်ဖို့စီမံကိန်းချပြန်ပြီးထင်ပါရဲ့ဗျာ
မတ်တာဆိုတဲ့သောရဆင်ကလည်းစစ်ဘေးမပြေးဘူးတဲ့သူတွေဒီထက်မှရေးထားတဲ့ comment တွေကိုမြင်ရတာတော်တော်ကိုစိတ်မကောင်းဖြစ်ရပါလေတဲ့စစ်မဖြစ်တာတစ်နှစ်ကျော်ပြီတဲ့ပြန်လို့ရပြီလေလေတဲ့သူတို့လက်ထက်မှာထောက်ပံ့ငွေတွေမရှိတဲ့နဲ့ဘာနဲ့လှူစားရမလဲပြန်ဘလို့ပြန်ရမလဲကိုချင်းစာပါလို့ရေးလာပါတယ်နောက်ထပ်သတင်းတစ်ပုဒ်အဲ့ဒီသတင်းနဲ့ပတ်သက်ပြီးတော့ရေးလာတဲ့တော်ရှင်ရဲ့နေရဲ့မှတ်ချက်တချို့ကိုလည်းဆက်ပြီးတော့ပြောပြပေးကြပါမယ်ကျိုးစိုးသူမရှိတဲ့အင်တာနက်အခွန်တွင်းပြမှုဆိုတဲ့သတင်းဆောင်းပါးမှာတော့မြန်မာနိုင်ငံကအင်တာနက်ဝန်ဆောင်မှုတွေပေါ်မှာအခွန်တိုးမြင့်ကောက်ခံမဲ့အစီအစဉ်ကြောင့်ဒီအင်တာနက်သုံးဆွဲတဲ့သူတွေလုပ်ငန်းရှင်တွေနဲ့တကြွလှောက်ရှားသူတွေစိုးရိမ်စိတ်ထွက်ပေါ်လာတဲ့သတင်းဖြစ်ပါတယ်မြန်မာနိုင်ငံကကိုဗစ်ရောဂါနောက်ပြီးတော့ เสียหน้าเต็มไปด้วยน้ำในเงี้ยเจ็ดเดือนจ้าน้องแท้แค่แค่ได้จมมาโก้โซยินเดียเนี่ยปัตตเตอร์ที่เป็นพี่ปารีแต่เนี่ยปัตตเตอร์เพื่อตัวเราเสียงวิจารณ์ยุ่งละกันรอมาแล้วก็ตอนนี้อินเทอร์เน็ตเฟซบุ๊กยูไปต่างไปที่เชนีรับว่ากูเลยไปต้องสวดตัวเนี่ยไม่ต้องสวดเนี่ยย้อนตัวเราเดินหนีอยู่ว่ะกูจะจีสุดเลยตัวเราเสียงอะไรอินเทอร์เน็ตไปพี่ตาลุงเอริกูพิมพ์มาทับอยู่ลูกสาวน้าพี่เดลุยลาวารี
อินเทอร์เน็ตตรงนู้นลุงเอริยูไปสิไปที่ไกลมือย้อนจากนู้นเลยช่วยยังน้องสุยอลุงเนี่ยบ๊ายบายอาณาติน่าน่าจะเลยเจ้กระทั่งสังอาเอเนอรี่นั่งอะไรก็ติงไลน์คุณเล่าสูมีเอฟซีเอชซีนี่ยาวไปแต่อุสุเรตัวเราเสียงอะไรตุยตัวบอดามิงโอคุณรู้จีบอะไรเช่นนั่งยังกระลิ้งยังเรื่องมีสิไปน้าไปดีแต่ลองจังสัตย์ยันปีตุนจันนะตัวสิบโจ๊กตาดมีเรื่องจ้ะนั่งยังจะมาเป็นยังจริงดีเจ้าแค่ตามอุสุรากะดีไม่สารสิมาช้าไม่เอา
ถ้าเราวิวิกาทอลินไปเลยที่เดือนนี้เนี่ยปัตเตลูตัวเราเช่นนี้กูว่ามีเนี่ยกูแล้วเช่นยี่ปีเปล่าเปล่าล่ะจ้าอะไรวะตัวเราเช่นนี้ไปจ้าเลยกูรอที่จะไปที่มาเลยยัดที่มาเลยสิตัวเราเช่นนี้อารมณ์จะปูมูสิมที่เดือนนี้ไปจะไปไปใส่ในมาสิลูกสุดท้ายไปว่าเนาะมาวิวิกาเนี่ยมาวันนี้ยุ่งยันแต่จ้าเนี่ยวิวิโอซีเจนจินเซมูเรเนี่ยปัตเตลู อาจารย์เป็นวิเวนจีเน่พี่รู้วิวิกาเนี่ยพี่รู้เนี่ยถ้าเดี๋ยวสังเกตนะมาเสียดเช่นนี้เลยสังพาจีเน่แล้วพี่รู้ก็ด้วยตรงนี้อะไรสิบเจ็ดวีนั่นไงยี่เช่นนี้เนี่ยเป็นเดลูก็ว่าที่นี่ยูซ่าจะดีกว่ายิ่งพูดยังยืดยันได้ส่วนน้องจะมารู้วิวิกาสายตาบุเพิกเข้าไว้เนาะสายการีสับปูเมสุยพี่รู้ยังไม่รู้กันแต่ยามาวันสิบเจ็ดเราเลยมุ่งไปอ่ะสายจะตามแม่เสียงอาจารย์ยังงูสายจีสุกสายตาหนังจามารี อีเมลเป็นโบเมสตัวเองเพื่อมีเซตวิวในยูสตาคอมโฮยามาบีมาเป็นสามยาสิ่งสูบพิโอยินไหมไหมเฟซบุ๊กต้องพิโอเรตุเรนี่เนี่ยเลยมารู้จีนยามาบีก้าเป็นสามยาสิ่งสูบพิโอใส่ยี่เด็ดเข้ามาเลยเฟซบุ๊กสามยานามาลาพิโอยี่ตาไหมไหมเนาะเฟซบุ๊กมาพิโอยินยามาไว้สามยานาพิเกพิโอเป็นมิสนิวส์เรียสามยานาโกตัวพิโอจะมารู้สิ่งของเมสเซจโฟนอะไรก็ลืมอยู่แม้จะดูเลยลาพิโอยินไหมไหมตัวเราเช่นนี้สิ่งก็ต้องเจนเจนพิโอลาจามาเรื่องสามยานสูบ
မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသတင်းရှင်တွေဝေဖန်ကြံပေးစာတွေရင်ဖွဲ့စာတွေနဲ့တည်တခြင်းတောင်းလွှာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ Radio ကနေဖမ်းယူနားဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook စာမျက်နှာကနေပြီးတော့ထုတ်လွှင့်ချိန်နဲ့တပြိုင်တည်းထဲတိုက်ရိုက်နားဆင်နိုင်ပါတယ်။ပြန်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook ပေါ်မှာပြန်ပြီးတော့နားထောင်နိုင်တယ်လို့ VOA Internet စာမျက်နှာနဲ့ဖုန်းပေါ်က VOA App မှာတွားပြီးတော့နားထောင်နိုင်ပါတယ်ရှင်။ကျမတို့ရဲ့ App Name က VOA Bamis ဖြစ်ပါတယ်။ Internet စာမျက်နှာလိပ်စာကတော့ bamis.voanews.com ဖြစ်ပါတယ်။ကျမအေးသနာကြပါ။ VOA ကိုလည်းစာရေးကြပါအောင်နော်။တော်တော်ရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။
ခုတော့သတင်းတွေတဲ့ကတုတ္တအစီအစဉ်အလှည့်ရောက်ပါပြီ။ကမ္ဘာနိုင်ငံများနဲ့ဖုန်း mobile phone data အကြောင်းမညညလွင်ကပြောပြပေးမှာပ
ါ။ဒီနေ့ကမ္ဘာမှာ mobile cell phone တွေကိုစကားပြောဖို့တက်တက်သားမဟုတ်ဘဲ internet data တွေဝယ်ယူအသုံးပြုပြီး email, messenger, viber, wechat စတဲ့လူမှုဆက်သွယ်ရေး application တွေအမျိုးစုံသုံးကြပါရစေ။ဒီလိုလူမှုဆက်သွယ်ရေးကွန်ရဲ့ application တွေသုံးနိုင်ဖို့အတွက် mobile phone သုံးဆွဲသူတွေဟာ mobile data တွေကိုဝယ်ယူကြတာမှာဘယ်နိုင်ငံတွေကဈေးအသက်သာဆုံးလဲဘယ်နိုင်ငံတွေကဈေးအကြီးဆုံးလဲဆိုတာကြည့်မယ်ဆိုရင်တော့အခုဒီနှစ်ပိုင်းအတွင်းနိုင်ငံပေါင်း220နိုင်ငံရဲ့နောက်ဆုံးအချက်လက်တွေရတော့ကမ္ဘာပေါ်မှာ Israel နိုင်ငံက mobile phone data အတွက်ဈေးအသက်သာဆုံးနိုင်ငံဖြစ်ပါတယ်1K လို့အပြောများတဲ့1 GB အတွက်စတင်နှုန်းက American Dollar 3.35 ဒေါ်လာတနည်းအားဖြင့်ပြောရရင်တော့50ပဲရှိပါတယ်။အခုမြန်မာငွေစင်းနဲ့တွက်ချင်တော့88ကျပ်ခွဲဝန်းကျင်လောက်ရှိတာပါ။ Israel နိုင်ငံလိုဈေးအသက်သာဆုံးတခြား၅နိုင်ငံကတော့ Kazakhstan, Fiji, Italy နဲ့ Sudan နိုင်ငံတွေဖြစ်ပါတယ်။ Kazakhstan နိုင်ငံမှာဖုန်း data 1 GB ကို American Dollar 15စင် Fiji မှာ American Dollar 19စင်အီတလီမှာအမေရိကန်ဒေါ်လာ28စင်နဲ့ဆူဒန်မှာလည်း28စင်နဲ့ပေးရပါတယ်။
အာရှတိုင်းမှာတော့ရုရှားက1ဒေသဆုံးပါတယ်။ပုံးဒေတာ1ဂီဂါဘိုက်ကိုအမေရိကန်ဒေါ်လာ29စင်ပဲပေးရပါတယ်။အာဆီယံနိုင်ငံတွေထဲမှာတော့အင်ဒိုနီးရှားနိုင်ငံက1ဒေသဆုံးမှာ1ဂီဂါဘိုက်ကိုအမေရိကန်ဒေါ်လာ40စင်နဲ့စင်ပေးရပါတယ်။ကမ္ဘာပေါ်မှာပုံးဒေတာပို့ဈေးအကြီးဆုံးနိုင်ငံတွေကျင်တော့ဈေးအကြီးဆုံးကအီကွေတိုရီယယ်ဂီနီနိုင်ငံမှာ1ဂီဂါဘိုက်ကိုအမေရိကန်ဒေါ်လာ
mobile data 10 gigabyte ကို American dollar 30 နဲ့ 68 cent ပေးရပြီး ကမ္ဘာမှာ mobile phone data ကိုဒုတိယအကြီးဆုံးပါပဲ Malawi နိုင်ငံကတော့ 10 gigabyte ကို 25 dollar နဲ့ 46 cent Chad နိုင်ငံက 23 dollar 33 cent Namibia နိုင်ငံက 22 dollar 38 cent ပေးကြရတယ် phone data ပိုးဈေးအကြီးဆုံးနိုင်ငံတွေလည်းဖြစ်ပါတယ် အရှတိုင်မှာတော့ Taiwan က phone data ပိုးဈေးကြီးပါတယ် 10 gigabyte ကို American dollar 5 dollar 68 cent ပေးရပါတယ် ASEAN နိုင်ငံတွေထဲမှာတော့ Lao နိုင်ငံက ဈေးကြီးပါတယ် 10 gigabyte ကို American dollar 3 dollar 19 cent ကြပါတယ် ဒီလို mobile phone data တွေကိုဝယ်ယူပြီး ကမ္ဘာမှာ အသုံးပြုမှု အများဆုံးနိုင်ငံကတော့ Finland နိုင်ငံဖြစ်ပါတယ် Finland နိုင်ငံသားတယောက်ဟာ တစ်လမှာ phone data 35 gigabyte မိသားစု အသုံးပြုပါတယ် ဒုတိယ အသုံးများတာကတော့ Taiwan ဖြစ်ပြီးတော့ တစ်လမှာ 100ကို 25 gigabyte သုံးပါတယ် Australia နိုင်ငံကတော့ 100ကို တစ်လမှာ 18 gigabyte လောက်သုံးပြီး ကမ္ဘာမှာ phone data သုံးစွဲမှု တတိယ အများဆုံးပါတယ် ASEAN နိုင်ငံတွေထဲမှာတော့ Malaysia နိုင်ငံက သုံးစွဲမှု အများဆုံးပါတယ် တစ်လမှာ 100ကို 16 gigabyte မိသားစု သုံးစွဲပါတယ် mobile phone data သုံးစွဲကြတာမှာ internet မြန်နှုန်း speed အမြန်ဆုံးနိုင်ငံကတော့ UAE Arab ဆော့ဖ်ဝါများတည်ရောက်စုပါ တစ်စက္ကန့်ကို 223.8 MB မြန်နှုန်းရှိပါတယ် တောင်ကိုရီးယားကလည်း တစ်စက္ကန့်ကို 214.4 MB မြန်နှုန်းရှိပြီး ဒုတိယ အမြန်ဆုံးပါပဲ ကာတာနိုင်ငံကတော့ တစ်စက္ကန့်ကို 198.83 MB နှုန်းနဲ့ ကမ္ဘာမှာ mobile internet မြန်နှုန်း တတိယ အမြန်ဆုံးနိုင်ငံဖြစ်ပါရှင်
အခုဆက်ပြီး ကမ္ဘာတစ်လောကထူးခြားတဲ့သတင်းလေးတွေကိုပြောပြပေးပါမယ် ကျင်းနိုင်ငံ Beijing က 2022 ဆောင်းရာသီအိုလံပစ်ပွဲအတွက်စောရောက်လာတဲ့သတင်းသမားတွေကိုဆက်ရုပ်စားတော့ဇက်တွေနဲ့ဧကန်နေတာ ဂျပန်နဲ့ နိုင်ငံ တိုကျိုက UN တို့တိရိစ္ဆာန်ရုံးမှာအမှားပန်ဒန်ဝက်ဝံကလေးနှစ်ကောင်ကိုပထမဆုံးချိန်ထုတ်ပြတာအပါအဝင်ကမ္ဘာတစ်လောကထူးခြားတဲ့သတင်းတွေကိုကိုငင်းချန်နဲ့မတ်ခင်ဖြူထွေးတို့ကပြောပြပေးမှာပါ
ဒီနေ့ညမျိုးတော့ဒီကျင်းမှာ 2022 ခုနှစ်ဆောင်းရာသီအိုလံပစ်အားကစားပွဲတွေအတွက်စောရောက်လာကြတဲ့သတင်းသမားတွေကို စရုပ်စပွဲချိုးတွေပြီးတော့စရုပ်စပွဲမှုတွေပြင်ဆင်ပေးတဲ့စားတောက်ဆရာတွေနဲ့ကြွေးမွေးအခမ်းအနားတွေပါတယ် အဓိကသတင်းသမားတွေစုဝေးစားတောက်ကြတဲ့နေရာမှာအစားတောက်တွေကိုအမိုးပေါ်ကစရုပ်လက်တံတွေနဲ့ချပေးနေတယ်လို့အစားတောက်ပြင်ဆင်တဲ့နေရာမှာလည်း ဆောက်ဆွဲကြော်လိုအစားအသောက်ကိုဆက်ရုပ်လက်တံတွေနဲ့အမိုးပေါ်ကနေချပေးတယ်လို့ဟာဘာကလိုအစားအစာတွေကိုလည်းဆက်ရုပ်တွေကပဲပြင်ဆင်ပေးနေတာပါ ချိုကျို အိုလံပစ်ပွဲတော်ထက်ကိုဗစ်စီးကမ်းတွေကိုတင်းကျပ်ထားပြီးရောက်လာကြတဲ့သတင်းသမားတွေအားကစားသမားတွေနဲ့တာဝန်ရှိသူတွေကိုဘဘယ်လို့ခေါ်တဲ့သတ်မှတ်နေရာတွေမှာချထားမှာပါအဲ့ဒီနေရာတွေကနေအပြင်ကိုထွက်လို့မရတယ်လို့အထဲမှာအချင်းချင်းတွေးဆုံလို့ရမှာလည်းမဟုတ်ပါဘူး ဒါပေမဲ့အပြင်ကိုထွက်ခြင်းနဲ့ဆိုရင်တော့သုံးဘက်ကြာကွာရန်တင်းပြီးချခွဲနေရမှာဖြစ်ပြီးထွက်သွားပြီးရင်လည်းပြန်ဝင်လို့ရမှာမဟုတ်ပါဘူးတိုကျိုအိုလံပစ်နဲ့မတူမှာကတော့ပြည်ရင်းကပြည်သက်တွေပြိုင်ပွဲတွေမှာအားပေးနိုင်မှာပါပြိုင်ပွဲတွေကတော့ဖေဖော်ဝါရီလ၄ရက်နေ့ကနေစတင်ကျင်းပမှာဖြစ်ပါတယ်ရှင်ဂျပန်နိုင်ငံတိုကျိုမြို့တော်မှာရှိတဲ့ UNO တိရိစ္ဆာန်ဥယျာဉ်မှာပန်ဒါဝဲဝံအမှားလေးနှစ်ကောင်ကိုပထမဆုံးအကြိမ်အများပြည်သူကိုပြသခဲ့ပါတယ် လေးလေးနဲ့ရှောက်ရှောက်လို့နာမည်ပေးထားတဲ့ဒီအမှားပန်ဒါနှစ်ကောင်ဟာပြီးခဲ့တဲ့နှစ်ဇွန်လကမွေးဖွားလာခဲ့တာပါတိုကျိုမြို့မှာကိုရိုနာဗိုင်းရပ်စ်မျိုးကွဲအိုမီကရွန်ကူးစက်မှုတွေတိုးနေတာကြောင့်တိရိစ္ဆာန်ရုံကိုဇန်နဝါရီလ၁၁ရက်နေ့ကပိတ်ထားရတာဖြစ်ပြီးတော့ဒီအမှားပန်ဒါနှစ်ကောင်ကိုကြီးစုဖို့အတွက်လူအယောက် 900ကျော်ကန်ဆမ်းမဲ့နှိုက်ရွေးချယ်မှာပါကန်ဆမ်းမဲ့ပောက်တဲ့သူမှသူတို့ကိုကြီးကွင်ရမှာဖြစ်ပြီးတော့အချိန်၃ရက်ကြာဖွင့်ထားပေးမှာပါကန်ဆမ်းမဲ့ပောက်တဲ့သူတွေအနေနဲ့ပန်ဒါဝဲဝံလေးတွေကိုကြီးဖို့တမနစ်ပဲအချိန်ရမှာပါသူတို့နှုတ်ဦးရဲ့မိခင်ဖြစ်သူရှင်းရှင်းဟာဂျပန်နိုင်ငံကိုလွန်ခဲ့တဲ့ဆယ်နှစ်ကျော်ကတည်းကရောက်နေတာဖြစ်ပြီးတော့ဒီအမှားပန်ဒါနှစ်ကောင်ဟာ
Panda Moha Muiparonga, Taya Grammy Shigabime, Aku Kamaro, a legend of Pibi Tula Gabi, Nakonzalo Saleki Lu Jojo Shini Babi Kamya.
Bolivia Nanya Lapas Numa, Sanwaila Satyaniga, Yuya Aklukune, Koga Yu Warren Jimbabari, Tani Dainari, Yasuninechi Chindongere. စီးရွားပြေကိုကာရွက်ဝါရဲ့ရွေးရတလေးကိုတရားဝင်သတ်မှတ်ခဲ့ရတာတော့2016ခုနှစ်ကဖြစ်ပါတယ်။ပိုလီဗီးယားအစိုးရအခြေစိုက်တဲ့နန်းတော်ရှိမှာဌာနေတိုင်းအမျိုးသမီးတွေနဲ့အတူပိုလီဗီးယားယဉ်ကျေးမှုဝင်ကြီးစာဗီနာအိုရယ်လာနာလည်းပါဝင်ဆွေးနွေးပါတယ်။နန်းတော်ထဲမှာတော့တမရလူဝီအာစကိုတိုင်းပါဝင်ဆွေးနွေးခဲ့ပြီးကိုကာဆိုက်ပြိုးသူတွေနဲ့ကိုကာရွက်ဝါရဲ့ဒလိစေပြလာတဲ့အကြောင်းပ
ထိတွေ့ကံရွယ်လို့မရတဲ့ယဉ်ကျေးမှုအမွေးနဲ့တစ်ခုလည်းဖြစ်ပါတယ်။တရားမဝင်မှုရဲ့စေဝါဖြစ်တတ်မှတ်ထားတဲ့ကိုကင်းချက်လုပ်တဲ့နေရာမှာအဓိကပါဝင်ပစ္စည်းဖြစ်တဲ့ကိုကာရွက်ဟာတတ်မှတ်ထားတဲ့နိုင်ငံကစီးကွက်မှာရောင်းဝယ်လို့ရတဲ့ပစ္စည်းမဟုတ်ဘူးလို့ကုလသမဂ္ဂမူရင်စေဝါနဲ့ရာဇဝတ်မှုဆိုင်ရာယုံကပြောဆိုထားပါတယ်ရှင်။
နယ်သာလန်နိုင်ငံကဒက်ရှ်လူမျိုးတွေကတော့ကိုဗစ်ကာလအတွင်းသူတို့နိုင်ငံမှာလော့ဒေါင်းချအသွာလာကန့်သတ်တာတွေကနေဖြစ်လာတဲ့စိတ်ဖိစီးမှုတွေကိုဖြေလျှော့ဖို့အတွက်ကားတွေကိုရိုက်ခွဲတာဒါမှမဟုတ်ပင်လယ်ကမ်းခြေမှာသွားအော်တာတွေလုပ်လာကြပါတယ်။ကားစမတ်ကားတွေကိုရိုက်ခွဲခြင်းလို့နာမည်ပေးထားတဲ့အမှားကြီးကိုနှစ်ယောက်ဦးဆောင်တဲ့အဖွဲ့ဟာစိတ်ဖိစီးမှုတွေကိုဖြေလျှော့ဖို့က
ဒုမြစုသွားလာနိုင်တဲ့နေရာတွေကိုပိတ်ထားခဲ့တာပါတဟိတ်မြို့မှာဆိုရင်လဲအစိုးတင်တဲ့နီးပြဂျူလီစကော့ကဥဆောင်ပြီးပင်လယ်ကမ်းခြေမှာအတကုံအော်တဲ့နီးနဲ့စိတ်ဖိစီးမှုတွေကိုဖြေလျှော့နေပါတယ်ပင်လယ်ကမ်းခြေမှာဘယ်သူမှမကြားနိုင်တဲ့အတွက်လဲစိတ်ရှိလက်ရှိအော်နိုင်တဲ့နီးကိုနေ့စဉ်ပြုလုပ်နေတာဖြစ်ပြီးတော့ပါဝင်လူတွေကလည်းဒီနီးကအထောက်အကူပြုတယ်လို့ပြောပါတယ်ခင်ဗျာ
ထူးခြားဆန်းပြတဲ့ခင်ဗျာစီစဉ်ကိုနောက်တစ်ပတ်ဒီချိန်မှာလဲဆောင်မျှော်နားဆင်နိုင်ပါတယ်အခုတော့သတင်းချင်းချုပ်ကိုမတ်တင်ကြီးထိုက်ကပြောပြပေးပါပါမြန်မာနိုင်ငံမှာဒီမိုကရေစီပြန်လည်ရှင်သုံးနိုင်ရေးအတွက်ဒေါအောင်ဆန်းစုကြည်ဟာမရှိမဖြစ်ဖြစ်ကြောင်းသူမကိုပြစ်ဒဏ်ချမှတ်ထားပေမဲ့လို့လဲငြိမ်းချမ်းရေးဆွေးနွေးပွဲတွေမှာသူမပါဝင်ရမယ်လို့ ဖိလစ်ပိုင်နိုင်ငံခြားရေးဝန်ကြီးတီယိုဒိုရိုလော့စန်ကတနင်္ဂနွေနေ့မှာပြောပါတယ်ဒေါအောင်ဆန်းစုကြည်ရဲ့ပေါ်စစ်ကောင်စီတရားရုံးရဲ့ပြစ်ဒဏ်စီရင်မှုကိုလည်းဖိလစ်ပိုင်နိုင်ငံခြားရေးဝန်ကြီးကရှုတ်ချပါတယ်စစ်ကောင်စီအနေနဲ့နိုင်ငံရေးအကျဉ်းသားအလုံးကိုပြန်လှုပ်ပေးရေးအကြမ်းဖက်မှုတွေရပ်ပြီးလူ့ခွင့်ရေးကိုလေးစားလိုက်နာရေးနော်ဝေနိုင်ငံခြားရေးဝန်ကြီးအန်နီကင်ဟု
Mohammed Shah Ali ko phansi chao Bangladesh tapwe ka tining ni ni ma pyo bare asa apwe khong saung Atala Abu Amma Jununi ne nyi ko do sat de Mohammed Shah Ali ko Bangladesh athu ye tapwe ka sine ni nang bai ma phansi da phit bare Ukraine soya ye website twin nak shet tai khat khan ya mu atwe Ukraine ga Russia ko tining ni ni ma apit tin pyo su lai bare
ဒါဟာတချင်းကဆိုဗီယက်သမ္မတနိုင်ငံဟောင်းအပေါ်ရုရှားအစိုးရရဲ့ဟိုက်ဘရစ်ဝါစီရေးပြူဟာနဲ့တိုက်ခိုက်မှုတစ်စိတ်တပိုင်းဖြစ်တယ်လို့ပြောဆိုလျှောက်ချတာဖြစ်ပါတယ်။သတင်းစင်ချက်ကိုမတင်ရေးထက်ကပြောပြပေးကြတာပါ။ဒီမိနစ်အတွက်အစီအစဉ်ထုတ်လို့ရေးမှုကကိုညောင်ဝင်းအောင်ဖြစ်ပါတယ်။အတန်းနဲ့ရုပ်ကန်အင်ဂျင်နီယာတွေကတော့
This program has come to you from the Voice of America, Washington.